Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဖေဖော်ဝါရီလ2ရက်အင်္ဂါနေ့ညဘက် VOA မြန်မာပိုင်းရဲ့အတန်းွင့်အစီအစဉ်တွေစတင်ပါပြီရှင်ကျွန်မဆင်းမြတ်မမဝါရှင်တန်မြို့တော် VOA ရုံးကနေပြီးတော့ဒီကနေ့ညအစီအစဉ်တွေကိုတိုက်ရိုက်အတန်းွင့်ပေးနေပါတယ်ရှင်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့ပြည်နယ်ဝင်ကြီးချုပ်တချို့သူတို့နဲ့အိမ်တွေကိုပြန်ရောက်လာကြပြီမဲ့ဆက်လက်ထိန်းသိမ်းခံထားရဆဲဖြစ်ပါတယ
်အခု7နာရီပြန်လွတ်ပေးတယ်လေစစ်တပ်ညာကျော်နောက်ပြတဲ့စစ်တပ်နဲ့ရုပ်ထဲမှာထားတာပါ။လက်စစ်လက်မဝင်ကြီးပြောက်ပြီးချင်းဝင်ကြီးပြောက်ပြီးစိုက်မွေးဝင်ကြီးပြောက်ပြီးလို့သိရတယ်
။နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကတော့ဆက်လက်ထိန်းသိမ်းခံထားရဆဲဖြစ်ပါတယ်။ဒီချိန်ထဲမှာပဲအစိုးရဝန်ထမ်းတချို့အလောက်ကထွက်တာရုံးမတက်ပဲဆန္ဒပြတာတွေလုပ်နေကြပါတယ်။အခုလိုမျိုးမြန်မာနိုင်ငံမှာဖြစ်နေတဲ့နောက်ဆုံးအခြေအနေတွေကိုဒီနေ့ညအစီအစဉ်တွေမှာတောက်လျှောက်တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံးကတော့ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမန်နန်းလောင်နဲ့မမတ်ဇေအောင်တို့ကအခြေညာပေးကြပါမယ်ရှင်
။မြန်မာစစ်တပ်ကဖမ်းဆီးထိန်းသိမ်းထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့အခြားပါတီကောင်ဆောင်တွေကိုလွတ်ပေးဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ကအင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်။စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်တစ်နေ့ပါပဲ NLD ရဲ့ Facebook စာမျက်နှာမှာအဲဒီကြေညာချက်ကိုထုတ်ပြန်လိုက်တာပါ။NLD အမတ်နေရာအများစုအနိုင်ရခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တာကိုအစိုးရဘက်ကလစ်လျူရှုခဲ့တာကြောင့်တနစ်တာအရေးပေါ်အခြေအနေထုတ်ပြန်ခဲ့ရတာလို့မြန်မာစစ်ဘက်ကပြောပါတယ်။နိုင်ငံတကာအတိုင်းပိုင်းကလည်းမြန်မာစစ်တပ်ရဲ့လုပ်ရအပေါ်ဆိုရင်ကြောင့်ကြေညာချက်တွေအသီးသီးထုတ်ပြန်ခဲ့တာပါ။ဒီမိုကရေစီလုံခြုံရေးလုံခြုံရေးကိုလေးစားဖို့နဲ့ဖန်စီခံနိုင်ငံရေးတာဝန်ရှိသူတွေကိုလှုပ်ပေးဖို့လည်းအစိုးရအတော်များများကတိုက်တွန်းတောင်းဆိုထားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမြန်မာအပေါ်တံခါးပိတ်ဆို့မှုတွေပြန်ချမယ်လို့ထင်ချောက်ပြောဆိုထားပါတယ်။တရုတ်နိုင်ငံကတော့မြန်မာနိုင်ငံမှာတင်းမာမှုတွေရှောင်လွှဲနိုင်ပြီးနိုင်ငံရေးနဲ့လူမှုရေးတည်ငြိမ်မှုရှိအောင်နိုင်ငံတကာအတိုင်းအဝန်ရဲ့လှုပ်ဆောင်ချက်ကအထောက်အကူဖြစ်စေပါလိမ့်မယ်လို့အဆိုအရပြောခွင့်ရသူဝမ်ဝီဘင်းကအင်္ဂါနေ့မှာသတင်းထောက်တွေကိုပြောပါတယ်။ဂျပန်နိုင်ငံကတော့မြန်မာရေးကိုနိုင်ငံတကာကကောင်းကောင်းမချင်းကပ်ပဲမြန်မာစစ်တပ်နဲ့လည်းအဆက်အသွယ်ဖျက်လိုက်မယ်ဆိုရင်မြန်မာဒီမိုကရေစီရေးလှမ်းလွှဲသွားနိုင်တဲ့အပြင်တရုတ်ရဲ့လွှမ်းမိုးမှုအောက်လုံလုံချဲ့ရောက်သွားလိမ့်မယ်လို့ဂျပန်ဒုကာကွယ်ရေးဝန်ကြီးယူရှူဟီဒီနာကာယူမာကအင်္ဂါနေ့မှာပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်အမေရိကန်နဲ့မြန်မာကုံတော်ရေးတိတိတသာကြဆင်သွားမယ်လို့ကျွမ်းကျင်သူတွေကသတိပေးလိုက်ပါတယ်။မြန်မာစစ်တပ်ကနိုင်ငံရေးကောင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းထားတဲ့အပေါ်ဆန့်ကျင်ကပ်ကွက်ထားတဲ့အမေရိကန်သမ္မတအိမ်မျိုးတော်ကလည်းနိုင်ငံကုံတော်ရေးသဘောတူညီမှုကိုပြန်တုံ့တက်နေကြောင်းသတင်းလာနေမှာပြောပါတယ်
။ The United States, I should say, removed sanctions on Burma over the past decade based on progress toward democracy.
ရှင်ခဲတဲ့ခြေစုံနဲ့အတွင်းမြန်မာဒီမိုကရေစီလုပ်ငန်းတွေတိုးတက်လာတဲ့အတွက်အမေရိကန်ရဲ့တန်ခါပိတ်ဆို့မှုတွေဖယ်ရှားပေးခဲ့ပါတယ်။အဲ့ဒီတိုးတက်မှုတွေနောက်ပြန်လှည့်သွားမယ်ဆိုရင်တော့အမေရိကန်ရဲ့တန်ခါပိတ်ဆို့မှုတွေနဲ့အခွင့်အာဏာကိုချက်ချင်းပြန်ပြီးတော့သုံးသပ်ရပါလိမ့်မယ်။ပြီးရင်တော့တင်းတော်သလိုဆောင်ရွက်သွားမှာပါလို့အင်မီရောပြောခွင့်ရသူဂျန်ဆာကီကနေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။2023ခုနှစ်ကစပြီးတော့မြန်မာနဲ့အမေရိကန်ကြားကုံတော်ရေးသဘောတူညီမှုနဲ့ပုံမှန်ချိတ်ဆက်ဆောင်ရွက်လာသလိုမြန်မာအပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့တန်ခါပိတ်ဆို့မှုတွေအဆုံးသတ်သွားခဲ့တာပါ။အမေရိကန်စီးအင်းဘျူရိုအရနိုင်ငံကုံတွယ်မှုတန်ဖိုးက2019ခုနှစ်မှာဒေါ်လာ 1.3 ဘီလျံရှိရာကနေ2020ခုနှစ်မှာတော့ 1.3 ဘီလျံအထိတိုးလာတာပါ။မြန်မာနိုင်ငံကနေအမေရိကန်ကိုတင်သွင်းနေတဲ့ကုန်ပစ္စည်း47ရာခိုင်နှုန်းကအဖို့အစားနဲ့ဖက်နှက်တွေဖြစ်တယ်လို့ S&P ကမ္ဘာကုန်သွယ်ရေးစည်းကွက်သုတေသနဌာနကပြောပါတယ်။ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ကရောဂါပေါ်ပေါက်နေပေမဲ့တိုကျိုအိုလံပစ်ပွဲတွေကိုဒီနှစ်ကျင်းပသွားမယ်လို့ပွဲတော်ဥက္ကဋ္ဌကပြောလိုက်ပါတယ်။2020ဇူလိုင်လမှာကျင်းပဖို့ရထားတဲ့နယူးယောက်ဒီအိုလံပစ်ပွဲတွေကိုကရောဂါကြောင့်တနည်းနောက်ဆုတ်ပြီးတော့ဒီနှစ်ဇူလိုင်23ရက်နေ့မှာစတင်မှာပါ။ဒါပေမဲ့လည်းဂျပန်နိုင်ငံနေရာတချို့နဲ့ကမ္ဘာနိုင်ငံအတော်များများမှာကာယောဂါဆိုင်ရာအရေးပေါ်အခြေအနေထုတ်ပြန်ထားတာကြောင့်ပွဲတော်ဖြစ်မြောက်ပါမလားဆိုတဲ့မေးခွန်းတွေလည်းရှိနေပါတယ်။ကမ္ဘာမှာပိုးကူးဆက်မှုအများဆုံးရှိတဲ့ထိပ်ကနိုင်ငံတွေကတော့အမေရိကန်၊အိန္ဒိယနဲ့ဘရာဇီးလိုဖြစ်ပါတယ်။အမေရိကန်ဂျွန်ဟော့ပကင်းတက္ကသိုလ်စစ်တမ်းအရအင်္ဂါနေ့မနေ့အထိကမ္ဘာတစ်ဝန်းပိုးကူးခံရသူ103တန်းကျော်နဲ့တိတ်ဆုံးသူက2.2 တန်းကျော်ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့ရှိရာတရုတ်နိုင်ငံဝူဟန်မြို့ကိုရောက်နေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ပညာရှင်တွေကစုံစမ်းရေးလုပ်ငန်းတစ်စိတ်တစ်ပိုင်းအဖြစ်နဲ့တရုတ်ဆန်ယောဂဗျာဆိုင်ရာဌာနကိုလည်းတွားရောက်ခဲ့ပါတယ်။တပ်ခွဲခန့်တွေကိုလည်းလှည့်လည်ကြည့်ရှုနိုင်ခဲ့တယ်လို့တာဝန်ရှိသူတွေနဲ့လေးလေးနက်နက်မေးမြန်းဆွေးနွေးခဲ့ပါတယ်လို့လည်း WHO ကပြောပါတယ်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9383ညတိုင်းဒိုမီတာ51
ကီလိုဟတ်50မီတာပြရကိုစေကီလိုဟတ်15000ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ဖန်စီထိန်သိမ်းခံနေရတဲ့ရုရှားအတိုက်အခံခေါင်းဆောင်အလက်ဆီနီဗာနီကိုနှစ်ရှည်ထောင်ဒဏ်ချနိုင်တဲ့အမှုကိုဒီကနေ့အင်္ဂါနေ့မှာရုရှားတရားရုံးတစ်ခုမှာကြားနာစစ်ဆေးမှာဖြစ်ပါတယ်။အယုံကျော်ထိခိုက်စေတဲ့ဓာတ်ပစ္စည်းနဲ့အစိတ်ခိုက်ခံရတဲ့အတွက် ဂျာမနီနိုင်ငံမှာဆေးကုသအပြီးငါးလအကြာမှာရုရှားကိုပြန်လာတဲ့နဗာနီကိုအာဏာပိုင်တွေကဇန်နဝါရီ12ရက်နေ့ကလေးကဖမ်းဆီးထားတာဖြစ်ပါတယ်။နဗာနီကရုရှားအာဏာပိုင်တွေကသူ့ကိုအစိတ်ခတ်တာလို့ဆွဆွေးထားပေမဲ့ရုရှားအစိုးရကတော့ဒါကိုငြင်းဆန်ထားပါတယ်။အခုစစ်ဆေးမယ့်အမှုမှာဆိုင်းငံ့ပြည်တယ်နဲ့ချမှတ်ထားတဲ့ခံဝန်ချုပ်တစ်ခုကိုနဗာနီချိုးဖောက်တယ်ဆိုတဲ့ဆွဲဆိုချက်အပေါ်မ
တစ်ခုနဲ့တရားဆွဲဆိုပြီးတော့ဆိုင်းငံ့ပြစ်ဒဏ်ချမှတ်ထားတာပါဒီအမှုကိုနိုင်ငံရေးပျော်ကနေလှုပ်ဆောင်တာဖြစ်တယ်ဆိုပြီးနဗာနီကညှင်းဆန့်ထားပါတယ်သုံးနှစ်ခွဲကြာခံဝန်ကြုံးနဲ့လွှတ်ပေးထားတဲ့အဲ့ဒီပြစ်ဒဏ်ကိုအကျဉ်းတောင်မှကြာခံစေဖို့အတွက်မော်စကိုမြို့ကတရားရုံးကဒီကနေ့ကြားနာစစ်ဆေးမှာဖြစ်ပါတယ်ရှင်ဟောင်ကောင်ဒီမိုကရေစီလှုပ်ရှားသူတွေအတွက်အမှုလိုက်ပေးခဲ့တဲ့ရှေ့နေတွေကနောက်ထပ်ရှေ့နေတယောက်ကိုအာဏာပိုင်တွေကလိုက်ဆင်ရုပ်သိမ်းလိုက်ပါတယ်။ရန်ကွန်ယူဟာပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းကဟောင်ကောင်ကနေထိုင်ဝမ်ကိုထွက်ပြေးဖို့ကြိုးစားခဲ့တဲ့သူ၁၂ယောက်ထဲကတယောက်အတွက်ရှေ့နေလိုက်ပေးခဲ့တာပါ။သူ့ရဲ့ရှေ့နေလိုက်ဆင်ကိုခရိုင်တရားကြီးအာဏာပိုင်တွေကရုပ်သိမ်းလိုက်တယ်လို့သူကပြောပါတယ်။ဒီလိုထိုင်ဝမ်ကိုထွက်ပြေးဖို့ကြိုးစားခဲ့တဲ့ဟောင်ကောင်သား၁၂ယောက်ကိုတရားမဝင်နေဆက်ဖြတ်ကျော်မှုထွက်ပြေးဖို့ဥဆောင်စီစဉ်မှုစရဲ့ဆွဲချက်တင်တဲ့ဒီဇင်ဘာလရုံးကထောင်ဒဏ်9လကနေ3နှစ်အထိအတိအကျပြစ်ဒဏ်ချမှတ်ခဲ့ပြီးဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပတ်လောက်တုန်းကလည်းဒီအမှုကိစ္စတွေမှာရှေ့နေအဖြစ်လိုက်ပါဆောင်ရဲပေးခဲ့တဲ့နောက်ထပ်ရှေ့နေတယောက်ကိုလည်းလိုက်ဆင်းရုပ်သိမ်းခဲ့ပါတယ်ရှင်။ဘရာဇီးလ်သမ္မတဂျာယီဘောဆိုနာရိုကထောက်ခံမှုပေးထားတဲ့ဥပဒေပြုအမတ်အာတာလီယာကိုအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်တင်းနှံလာမိကရွေးချယ်လိုက်ပါတယ်။သမ္မတဘောဆိုနာရိုရာထူးကနေနှုတ်ထွက်ပြီးတောင်းဆိုမှုတွေရှိနေတဲ့ကြားကပဲအခုလိုကွန်ဂရက်စ်လွှတ်တော်အတွင်းအရေးပါတဲ့ရာထူးနေရာအတွက်သူထောက်ခံမှုပေးထားတဲ့သူကိုရွေးချယ်လိုက်တာပါ။အာတာလီယာအနေနဲ့အောက်လွှတ်တော်ဥက္ကဋ္ဌအဖြစ်နှစ်နှစ်တောင်ထမ်းဆောင်ရမှာဖြစ်ပါတယ်။တင်းနှံလာမိအစိုးပိုင်းကလည်းသမ္မတဘောဆိုနာရိုထောက်ခံချက်ပေးထားတဲ့ရိုဒရီဂိုဖာချီကိုကိုအထက်လွှတ်တော်ဥက္ကဋ္ဌနေရာမှာရွေးချယ်ခန့်အပ်ခဲ့ပါတယ်။သူဟာလည်းလက်ရအစိုးရသမ္မတဘောဆိုနာရိုနဲ့ယင်းဤဆက်နွယ်မှုရှိတဲ့သူတူဖြစ်ပါတယ်။ COVID-19 ကရောဂါထိန်းချုပ်ကင်တွယ်ပုံတွေနဲ့ပတ်သက်လို့သမ္မတဘောဆိုနာရိုကိုပြည်သူလူထုထောက်ခံမှုကြဆင်းလာနေပြီးသူ့အနေနဲ့လွှတ်တော်အတွင်းဥပဒေပြဋ္ဌာန်းရေးမှာလည်းအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။American ပြီးရင် Brazil ဟာ COVID-19 ကြောင့်တိတ်ဆုံးသူကမ္ဘာမှာဒုတိယအများဆုံးဖြစ်ပါတယ်။ Johns Hopkins တက္ကသိုလ်စီးရင်တွေအရ Brazil မှာအခုထိယောဂါကူးစက်သူ2,400ကျော်နဲ့တိတ်ဆုံးသူက2,450ကျော်ရှိပါတယ်ရှင်။American သတင်းတောက် Daniel Paul ကိုပြန်ပြီးဆွဲတက်ပြတ်မှုမှာဦးဆောင်ခဲ့သူ Ahmed Omar Saeed Sheikh ကိုပြန်လွှတ်ပေးဖို့ပါကစ္စတန်တရားရုံးကဒီကနေ့အမိန့်ချမှတ်လိုက်ပါတယ်။သတင်းတောက် Daniel Paul ကို2002ခုနှစ်တုန်းက Al-Qaeda နဲ့ပါကစ္စတန်စစ်သွေးကြွတွေကပြန်ပြီးဆွဲတက်ပြတ်ခဲ့တာပါ။ British နိုင်ငံဘွား Islamic အစွန်းရောက် Ahmed Omar နဲ့နောက်ထပ်အပေါင်းပါ3ယောက်ကိုတရားရုံးကတရားသည်လွှတ်ပေးဖို့ဆုံးဖြတ်ပြီးနောက်တည့်ရက်ပြီးခဲ့တဲ့တောက်ကြာနေတုန်းကဒီဆုံးဖြတ်ချက်ကိုပြန်ပြီးတော့တုံ့တက်ပေးဖို့ပါကစ္စတန်အစိုးရကရုံးတော်မှာအယူခံဝင်ခဲ့ပါတယ်။ရှိတ်ကိုအခုလိုပြန်လွှတ်ပေးလိုက်တဲ့အပေါ်မှာစိုးရိမ်မိတယ်လို့အမေရိကန်ကပြောနေကြတာပါအမေရိကန်နိုင်ငံညာရေးဝန်ကြီးအန်တိုနီဘလင်ကန်ကလည်းတောက်ကြနေတုန်းကပါကစ္စတန်နိုင်ငံညာရေးဝန်ကြီးနဲ့ပထမဆုံးအချိန်တယ်လီဖုန်းနဲ့စကားပြောချိန်မှာဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ယူတာဝန်ခံမှုရှိဖို့ထပ်ပြီးတော့ပြောဆိုခဲ့ပါတယ်ရှင
်နောက်ဆုံးရနိုင်ငံသတင်းတွေကိုမနန်းလောင်နဲ့မမျက်သစင်အောင်တို့ကြီးညာပေးကြတာပါရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညပဲအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံထဲမှာအစိုးရအမိန့်ဆန့်ကျင်တဲ့ Civil Disobedience လှုပ်ရှားမှုတွေရှိနေပါတယ်။အခုညပိုင်းမှာဆိုရင်ရန်ကုန်မြို့ကနေအိမ်တွေမှာဖျောင်းနိုင်မီးထွန်းလှုပ်ရှားမှုတွေ၊ရက်ွက်တချို့မှာတံပုံးတီး၊ကာဟွန်တီးဆန့်ကျင်ကန့်ကွက်မှုတွေလှုပ်ခဲကြပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ဆက်လက်ဖမ်းဆီးခံထားရတဲ့အပေါ်မှာကန့်ကွက်ပြီးတော့သူ့ကိုပြန်လွှတ်ပေးဖို့တောင်းဆိုမှုတွေလည်းရှိနေပါတယ်။တမရော်ကအာနာသိန်းနာကိုပြည်သူလူထုအနေနဲ့လုံးဝလက်မခံဘဲတခဲနဲ့ဆန့်ကျင်ကြဖို့တိုက်တွန်းထားတဲ့ဒေါန်ဆန်းစုကြည်ရဲ့ပြည်သူတို့ပန်ကြားချက်မှာပြည်သူသားလျင်အဓိကဖြစ်တယ်လို့ပြောကြားထားပါတယ်။ဒီစာဟာ Dong San Suu Kyi ရေးတဲ့စာအစစ်အမှန်ဖြစ်တယ်ဆိုတာကို NLD ပါတီတဘာပတိအဖွဲ့ဝင်ဦးဝင်းထိန်က RFA သတင်းဌာနကိုပြောကြားခဲ့ပါတယ်NLD ပါတီကိုမဲပေးခဲ့တဲ့ပြည်သူတွေအနေနဲ့အခြေအနေပေးတိုင်းမှာပြည်သူတရားလုံးကဆန့်ကျင်ခြင်းဆိုတဲ့ဆန္ဒပြခြင်းမျိုးနဲ့လှုပ်ဖို့အတွက်ဦးဝင်းထိန်ကနေပြီးတော့ NLD ရုံးမှဒီကနေ့ပြောကြားခဲ့ပါတယ
်နိုင်ငံမှာစစ်အာဏာသိမ်းတဲ့ပြည်ကြီးမှုစစ်အာဏာသိမ်းတဲ့ကျင်းစာကုလစ်ရှင်ကလုံးမှာတို့နိုင်ငံမတို့တက်တာဒါဒီပါကလည်းကြည့်ပြီးတော့ကျွန်တော်အသက်ရနေဘုရားတတိယနေမှာဒီဝဲနေနိုင်ငံသားတွေတော်ဝင်နေတယ်ဒီကိစ္စအဲတော့ဒီကိစ္စကို2020ခုအတွက်မှာကျွန်တော်တို့မဲ့ပေးခဲ့တဲ့မဲ့ဆန္ဒရှင်အားလုံးကလုံးတင်ပြီးတော့ကြုံလာတဲ့အခက်အခဲမှာပြောင်းတောင်းဆန့်စီပြောခဲ့လို့နှလုံးကြီးနဲ့ပြန်ဆိုင်ပြီးတော့ Civil Disobedience ဟာဒီလိုရတဲ့အလုံးကဆန့်ကျင်ခြင်းဆိုတဲ့ဆန္ဒပြခြင်းမျိုးနဲ့ဆောင်ရွက်ပါလို့တိုက်တွန်းပြီးတော့ဒီလိုဖြစ်ပါတယ်
ပြည်ရင်းကအစိုးရဝန်ထမ်းတို့ကလည်းဆေးရနာတိတ်မှုကိုကန့်ကွက်တဲ့ဆန္ဒထုတ်ဖော်မှုတွေအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုမလုပ်တဲ့လှုပ်ရှားမှုတွေလုပ်နေကြပါတယ်။ရန်ကုန်ပြည်သူ့ဆေးရုံကြီးနေပြည်တော်ကရင်တထောင်ဆန့်ဆေးရုံမန္တလေးကရင်300ဆန့်ကလေးဆေးရုံကလက်ထောက်ဆရာဝန်တွေကအာဏာသိမ်းအစိုးရလက်အောက်မှာအလုပ်တာဝန်တွေကိုနှစ်ဖန်ဖေဖော်ဝါရီလ3ရက်နေ့ကစပြီးဆက်လက်လုပ်ကိုင်ခြင်းမပြုဘဲအကြမ်းမဖက်တဲ့နှီးနဲ့အာဏာရှင်ကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေလုပ်နေကြပါတယ်။မြန်မာနိုင်ငံကကြော်ကြားလူသိများသူတွေကလည်းစစ်တပ်အာဏာသိမ်းတဲ့အပေါ်မှာသူတို့ရဲ့ကန့်ကွက်ဆန့်ကျင်ကြောင်းဆန္ဒကိုလူသိရှင်ကြားထုတ်ပြန်ဖော်ပြနေကြပါတယ်။ပြည်ပနိုင်ငံအသီးသီးမှရောက်နေကြတဲ့မြန်မာတွေကလည်းစစ်တပ်အာဏာသိမ်းတဲ့အပေါ်မှာဆန့်ကျင်ကြောင်းဆန္ဒထုတ်ဖော်နေပါတယ်။ဒီလိုလှုပ်ဆောင်နေကြတာနဲ့ပတ်သက်လို့နိုင်ငံဝန်ထမ်းများအားအသိပေးခြင်းဆိုတဲ့ထုတ်ပြန်ချက်ကိုဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်ကအကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီထဲမှာတော့နိုင်ငံတွေကဒီတာဝန်အရရထမ်းဆောင်နေကြတဲ့နိုင်ငံဝန်ထမ်းတွေအနေနဲ့နိုင်ငံတော်နဲ့ပြည်သူတွေကိုငင်းတာပြီးတော့ပုံမှန်တာဝန်ဝတ္တရားတွေကိုနိုင်ငံဝန်ထမ်းဥပဒေနဲ့အညီဆက်လက်တာဝန်ထမ်းဆောင်ဖို့နဲ့ဥပဒေချိုးဖောက်တဲ့သူတွေကိုတက်ဆိုင်ရာအတိအမှတ်ပြုလက်မှတ်တွေတင်ဆက်ပြီးတော့ဥပဒေအရအရေးယူခံရမယ်ဖြစ်တယ်ဆိုတာကိုအတိပေးတယ်ဆိုပြီးတော့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တခါဒီပြန်ကြားရေးဝန်ကြီးဌာနသတင်းထုတ်ပြန်ချက်မှာလည်းတချို့သတင်းမီဒီယာတွေနဲ့ပြည်သူတွေကဒီလူမှုကွန်ရက်တွေပေါ်မှာကောလာဟာလသတင်းတွေကိုထုတ်ပြန်တာစူပူအောင်လို့စီယုံလှုပ်ဆော်နေတာမငြိမ်မသက်ဖြစ်စေဖို့ကြေညာချက်ထုတ်ပြန်တာတွေကိုလုပ်နေတဲ့အကြောင်းတွေ့ရှိရတယ်တဲ့။အဲ့လိုမျိုးလှုပ်ဆောင်တာမပြုလုပ်ကြဖို့နဲ့တည်ဆဲဥပဒေနဲ့အညီနိုင်ငံတော်အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်အတိပေးတောင်းတယ်ဆိုပြီးတော့မှဒီပြင်ကြပြန်ကြားရေးဝန်ကြီးကလည်းမကြခင်တုန်းကပဲကြေညာချက်ထုတ်ပြန်ပါတယ်။အခုလိုမျိုးစစ်တပ်အာဏာသိမ်းထားတဲ့အပေါ်မှာနိုင်ငံတကာမှာတော့ဆက်လက်ပြီးတော့ဝေဖန်ကန့်ကွက်နေကြပါတယ်။မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့မကြခင်အရေးပေါ်ဆွေးနွေးဖို့ရှိနေပါတယ်။ငြိမ်းချမ်းရေးနဲ့လုံခြုံရေးကိုရေရှည်ထိခိုက်မဲ့စစ်အာဏာသိမ်းတဲ့ကိစ္စကိုတုံ့ပြန်ဖို့ဆွေးနွေးမှာဖြစ်တယ်ဆိုပြီးတော့လုံခြုံရေးကောင်စီရဲ့လက်ရှိဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီးဘာဘရာဝုဒ်ဝတ်ကပြောကြားထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့လောက်ရကြောင်းလိုအပ်လာလို့ရှိရင်မြန်မာအပေါ်တန်ခတ်အရေးယူမှုတွေပြန်လည်ချမှတ်သွားဖို့စဉ်းစားသုံးသပ်မယ်လို့အမေရိကန်အစိုးရကလည်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံကဒီမိုကရေစီစနစ်ခိုင်မာအောင်ဆောင်ရွက်မှုတွေနောက်ကျောင်းပြန်လှည့်သွားတဲ့အတွက်အမေရိကန်အနေနဲ့မြန်မာနိုင်ငံအပေါ်မှာတန်ခတ်ပိတ်ဆို့နိုင်ဖို့ဥပဒေတွေကိုချက်ချင်းပြန်လည်သုံးသပ်ဖို့ဖြစ်လာသလိုထိုက်တဲ့နဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့လိုအပ်လိမ့်မယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအကြေညာချက်ထုတ်ပြန်ထားပါတယ်။တခြားနိုင်ငံတွေကိုလည်းအလားတူဆောင်ရွက်ဖို့တိုက်တွန်းတဲ့ဒေတာရင်းနဲ့နိုင်ငံတကာမဟာမိတ်တွေအားလုံးနဲ့မြန်မာအရေးဘလို့ဖြည့်ရှင်းမလဲဆိုတာကိုအနီးကပ်ဆွေးနွေးနေတယ်လို့အင်ဂျီရောပြောခွင့်ရဂျန်ဆာဂီကလည်းအင်ဂျီရောသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံကဒီဩဇာညောင်းတဲ့လွှတ်တော်အမတ်တွေကလည်းမြန်မာစစ်တပ်အာဏာသိမ်းတဲ့လောက်ရကိုစိုးရိမ်ကြောင်းနဲ့ဖမ်းထားတဲ့နိုင်ငံရေးခေါင်းဆောင်တွေပြန်လွှတ်ပေးဖို့အတွက်သဘောထားတွေထုတ်ပြန်ကြပါရဲ့ရှင်။ဖမ်းဆီးထားတဲ့ခေါင်းဆောင်အားလုံးကိုချင်းချင်းမရှိပြန်လွှတ်ပေးဖို့နဲ့စစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်ကြောင်းကိုလည်း NCA လက်မှတ်ထိုးထားကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပုံသဘောထားထုတ်ပြန်ခဲ့ကြပါရဲ့။ဒီနေ့လာနေ့အစောပိုင်းတုန်းကဒီအာဏာသိမ်းချိန်မှာလက်နက်ကိုင်အာဏာပိုင်တွေရဲ့ဖမ်းဆီးခေါ်ဆောင်ခြင်းခံခဲ့ရတဲ့ပြည်내ဝင်ကြီးချုပ်တချို့ဒီကနေ့မှာတော့သူတို့နဲ့အင်တွေကိုပြန်ရောက်လာကြပါတယ်။ဒါပေမဲ့ဆက်လက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံထားရတဲ့အကြောင်းကိုတော့ VOA သတင်းတောက်မတ်မီခါကသတင်းပို့ထားပါတယ်ရှင်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ထိန်းသိမ်းထားတဲ့အစိုးရအဖွဲ့ဝင်တွေကိုပြန်လွှတ်ပေးလိုက်ပြီးမြက်ဆက်လက်ထိန်းသိမ်းခံရသူတွေတချို့လည်းရှိနေသေးတဲ့အကြောင်းပြောပြပေးကြပါမယ်။ကျွန်မမီခါပါ။တမရော်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ဖမ်းဆီးထိန်းသိမ်းထားတဲ့နိုင်ငံအဝန်ကအစိုးရတာဝန်ရှိသူတွေနဲ့လွတ်တော်အမတ်တွေကိုပြန်လွတ်ပေးနေတာဖြစ်ပါတယ်။ပြန်လွတ်လာသူတွေကတအူးဖြစ်တဲ့စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကတော့နေအိမ်မှာအကျယ်ကျုပ်နေထိုင်ဖို့နဲ့၃ရက်အတွင်းဝန်ကြီးချုပ်အဆောင်ရောင်တွေအပ်ဖို့ညွှန်ကြားထားတယ်လို့ VOA ကပြောပါတယ်။
အခုဆက်တန်းသားရပြန်လွတ်ပေးတယ်လေဆက်တန်းသားကျော်နောက်ပြတဲ့ဆက်တန်းရုပ်ထဲမှာထားတာပါလက်စစ်လမ်းမဝင်ကြီးပြောက်ပြီးချင်းဝင်ကြီးပြောက်ပြီးစိုက်ဝင်ကြီးပြောက်ပြီးလို့သိရတယ်ပါမမပြောဆိုပါမမမိမဲဆန်လွတ်တော်လက်ကအင်ဂျန်ပုံးပေးမယ်အိမ်ကနေပဲမမတော်ဝန်တော့မတော်အောင်လို့ပြောထားတယ်ခေါင်းဆောင်ရဲ့ညွန်ကြားတယ်ဒါပေမဲ့ကျွန်တော်ဆက်ပြီးတော့ဆက်လုံမှာပါပဲဘာဒီရလမ်းညွန်ရ ကျွန်တော်ကလည်းဒီမှာပေါ့ဒါကတော့စစ်တက်ကလာကတော့ကျွန်တော်ရှေ့ရကျွန်တော်လုံကျွေးရဲနေရှိတော့အခုပြန်ပို့တော့ကျွန်တော်ရှေ့ရရဲတို့တနည်းပြောလိုက်ပြီးလုံကျွေးရဲတဲ့စစ်တက်ကတော့ပြင်မမှာပြင်မဝိုင်းပြီးပကရှိတဲ့ထင်ပါတယ်ကျန်တဲ့တဲ့ဝတ်တွေ့လိုက်တယ်ဒါဖေးရန်ဖေးရိလက်ရှိမယ်သူတို့ပြောလို့ပြောဆိုချက်တွေကိုကျွန်တော်အနေနဲ့ကတော့ကျွန်တော်ဘက်မှာပါတခုမှမကြောက်ဘူး
အခုလောကမဲမဲပေးရလို့သူစဉ်းစားပြီးလို့မဲမဲပေးရလို့ငိုတဲ့သူတွေနဲ့ဘာနဲ့ဒါပဲတိကျတာကျွန်တော်ဝင်ကြီးရောက်တဲ့အောင်နေနဲ့ဒီလူကိုတော့မှတစ္ဆာမပေါ့ဘူးတိုင်းပြည်နယ်လူမျိုးအတွက်ကိုစားညာသွားရှိနေတာဆက်လက်စူးစမ်းလုပ်ကြရင်သွားမယ်ဆိုတာလည်းပြောပြပေးပါတိုင်းနယ်ပြည်နယ်ကဝင်ကြီးချုပ်တွေအပါဝင်အစိုးရအဖွဲ့ဝင်တော်တော်များများပြန်လွတ်လာနေပေမဲ့ရန်ကုန်တိုင်းဝင်ကြီးချုပ
ဒီမှာတော့ရှိတဲ့ဟာလေးနဲ့တော့စားနေကြတယ်ဒီမှာလည်းစစ်သားတွေစောင့်နေပါတယ်အဲခံနေမှာလည်းစောင့်နေပါတယ်အဲ့တော့နိုင်ငံရေးသမားကြီးတော့မဟုတ်ဘူးမနိုင်ငံရေးသမားဟိုဘယ်လိုခေါ်မလဲနိုင်ငံရေးစင်ကစားတဲ့လူတယောက်ပေါ့နော်ခုပေါ့နော်ပြည်သူတွေမှာအရန်ပေါ့နော်အထိနာနေတဲ့အချိန်ပေါ့နော်ကိုဗစ်ရောဂါကြီးကလည်းဖြစ်နေတဲ့အချိန်စီးပွားရေးတွေကလည်းမကောင်းတဲ့အချိန်ပေါ့နော်အလောက်ကန်က
တက်ရောက်ဖို့ရောက်နေတဲ့ကိုယ်စားလှယ်တွေနေထိုင်ရာနေရာကိုလည်းလုံခြုံရေးတပ်ဖွဲ့တွေဝိုင်းထားပြီးအသွာအလာကန့်တက်ခဲ့တာပါ။ဒါပေမဲ့လည်းဒီနေ့ညနေပိုင်းမှာပဲကို့အစီအစဉ်နဲ့ကိုပြန်ခွင့်ပြုလိုက်တဲ့အကြောင်းစစ်တပ်တာဝန်ရှိသူတဦးကအကြောင်းကြားခဲ့တဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ ANP ရခိုင်အမျိုးသားပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်ကျော်ကတော့ကိုယ်စားလှယ်တွေကိုတိတိကျကျညွှန်ကြားတာမျိုးမရှိသေးဘူးလို့ပြောလာပါတယ်။
ကျွန်တော်တို့ကတော့ဘာမှကိုပြောတာဆိုတာဘာသွားနိုင်ပြီဆိုပြီးတော့လာပြောတာလည်းလုံးဝမရှိသေးဘူး။ဒါပေမဲ့တချို့ကတော့အဲ့ဒီလိုကိုအစီအစဉ်နဲ့ကိုပြန်နိုင်တယ်။ဘာညာတော့ကျွန်တော်တို့အဲ့ဒီလိုတော့သတင်းကြားတယ်လေ။ဒါပေမဲ့အတိအကျဒီလိုမပါဆိုပြီးတော့ဘယ်သူမှကျွန်တော်တို့ပြောတာတော့မရှိဘူးလေ။တခါတော့ဒီပြန်မှာဆိုတော့လက်အရှင်ကဘယ်လိုလဲအခုလေရင်လည်းလဲပိတ်ထားတယ်လေ။လာတော့ကလည်းကျန်ကုန်နေပြီးတော့ express တွေအများဟိုကားကြီးတွေကလုံးဝဖွင့်ပြထားတာမရှိဘူးလေ။အတခုခုတော့ကျွန်တော်တို့ကတော့ဒါမေယာနဲ့အရှင်ကြီးရှိနေတယ်။တက်ဆိုင်တဲ့လူတွေတော့ကျွန်တော်တို့မေယာမြန်အောင်ပဲလေ
။မဟာနိုင်ငံမှာအရက်သားအစိုးရကိုစစ်တပ်ကဖယ်ရှားပြီးအာဏာသိမ်းလိုက်တဲ့အပေါ်ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်တဲ့သဘောထားတွေနဲ့အတူသတိပေးမှုတွေထွက်ပေါ်နေချိန်မှာပဲထိမ့်သိမ်းထားတဲ့အစိုးရအဖွဲ့ဝင်တချို့ကိုအာဏာပိုင်တွေကပြန်လွှတ်ပေးခဲ့တာပါ။ဒါပေမဲ့လည်းအစိုးရထိတ်တန်းကောင်းဆောင်တွေဖြစ်ကြတဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်သမရဦးဝင်းမြင့်တို့ကတော့အာဏာသိမ်းချိန်ကစလို့ဘယ်နေရာမှာဘလို့ပုံစံနဲ့ရှိနေတယ်လဲဆိုတာကိုတိတိကျကျသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်။ကျမမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
တနင်္လာနေ့မနေ့အစောပိုင်းတုန်းကဖမ်းဆီးခံခဲ့ရတဲ့ဒီပြည်내ဝင်ကြီးချုပ်တချို့ဒီနေ့နေအိမ်တွေပြန်ရောက်လာတယ်လို့ပဲပြည်내အစိုးရဝင်တချို့လည်းဒီနေ့ပြန်လွတ်လာကြတာရှိပါတယ်ဒီအကြောင်းအပြည့်အစုံကိုတော့ကိုနိုင်ကိုအိမ်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ထိမ့်သိမ်းထားတဲ့တိုင်းနယ်ပြည်내ကအစိုးရဖွဲ့ဝင်တွေကိုဒီကနေ့ပဲပြန်လွတ်ပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါသမ္မတော်ကနေအာဏာသိမ်းပြီးနောက်ထိမ့်သိမ်းထားတဲ့တိုင်းနယ်ပြည်내အစိုးရဖွဲ့ဝင်တွေကိုပြန်လွတ်ပေးရမှာတော့ပြင်းပြင်းနဲ့ချင်းပြင်းနဲ့မွန်ပြင်းနဲ့တနင်္လာရီတိုင်းတို့ကဆိုးရွားဖွဲ့ဝင်တွေလည်းပါဝင်ခဲ့ကြပါတယ်။ပြန်လို့လာသူတို့ဖြစ်တဲ့ချင်းမြင့်နဲ့ဆိုးရွားဖွဲ့ဝင်လူမှုရေးဝန်ကြီးပေါင်လုံးမင်းထံကတော့သူ့ကူမင်းညနေကပဲပြန်ခွင့်ပြုလိုက်တာလို့ပြောပါတယ
်။မင်းရမင်း9နာရီတော့ကတက်ပြီးတော့လာခေါ်တော့သူ့တိုင်းကအနည်းငယ်ချက်ရှိတော့ဆိုတာခေါ်တယ်။
ဒီနေသာစာပြီးမှညနေပိုင်းမှာသူနဲ့တွေ့တဲ့ကျွန်တော်ရဲ့ဦးကြီးကောစီမံဘဏ္ဍာဝန်ကြီးရဲ့ဝန်ကြီးရဲ့ကျွန်တော်တို့ရောက်လုံနေပါတယ်ဒီမှာပါတယ်သူနဲ့ပြည်ပြီးတော့သူကသူတို့ရဲ့အားကြောင့်ဒီလို့ပဲကျွန်တော်ရှင်းပြတယ်အဲ့ဒါပြီးကြမယ်အမေနဲ့စကားပြောပြီးတော့ညနေပိုင်းမှာအာကျွန်တော်ပြန်ဖက်ပြလိုက်တာပါနော်ချင်းပြည်နယ်ဝန်ကြီးချုပ်အပါဝင်စီမံကိန်းနဲ့ဘဏ္ဍာရေး
ဒီလိုလဲဆိုပါတယ်ဝန်ကြီးချုပ်ကသူတို့ကတည်းကမှအိပ်ရတဲ့ထင်တယ်ဒီခဏတည်းကသုဥစုချက်စီပင်ဝန်ကြီးဥဖွေရနောက်ကဝန်ကြီးလက်တော်ဥက္ကဋ္ဌဒီဥက္ကဋ္ဌဝန်ကြီးချုပ်တို့ကမပြန်လာဘူးဝန်ကြီးချုပ်တို့ပြန်လာပြီလို့တော့ကြားတယ်
စစ်တပ်ကနေထိန်းသိမ်းပြီးပြန်လှုပ်ပေးလိုက်တဲ့အစိုးရဖွဲ့ဝင်တွေနေနဲ့ဖေဖော်ဝါရီလ၄ရက်နေ့တာရာပဒိနေမှာနောက်ဆုံးသားပြီးတော့အဆောင်ရောင်တွေကိုပြန်အပ်ဖို့ညွှန်ကြားထားတယ်လို့လည်းဝန်ကြီးပေါ်လိုမင်းထံကပြောပါရတယ်ထိန်းသိမ်းခံရသူတွေထဲကကရင်ပြည်နယ်ဝန်ကြီးချုပ်အပါဝင်အစိုးရဖွဲ့ဝင်တချို့ပြန်လှုပ်လာကြောင်းလဲဂျိုင်းစိတ်ကြီးမြို့နယ်မဲဆန္ဒနယ်ပြည်သူ့လှ
ဒီမှာတော့ကျန်လို့လာကြပြီလို့ပြောတယ်အလားတူမွန်ကြီးနဲ့ဘက်မှာလည်းဝန်ကြီးချုပ်အပါဝင်ဆိုရဖို့ဝင်နေပြန်လို့လာကြောင်းကိုလည်းပြည်နယ်ထုတ်တော်ကိုယ်စားလှယ်သုံးမမခိုင်ကပြောပါရယ်နောက်ဆုံးချိန်ကတော့ကျမတို့ဒီထိန်းသိမ်းထားတဲ့ဝန်ကြီးချုပ်ကိုကျမတို့ပြည်နယ်ပေါ်တော့ပါတယ်တရာကိုပြန်ထုတ်လိုက်ပါပြီရှင်ပြန်လို့လာတဲ့ဝန်ကြီးချုပ်နဲ့ဝန်ကြီးတွေကတော့အစိုးရအင်အားမှာခြေ
long piano la vilo, time to talk Uang Jo hang up your
Lasso Cinebanda would you do you to deal with it? Hey, they had a one. Then I would do about what you know. No dog was let it there, you know. The won't you go to the bow of it?
To I love the Yanni Manesso by man, Nangano, Timing and Poku, Tamara Abawe, a soya for windy, Tiny Pina, Wunji Jodin, a soya for windy, Tainting Kankaya Pina, Maniga Yanni Laga Sabido, Wunji the Chugu, Piano Pikerava. ဖေဝါရီလ၁ရက်နေ့မနေ့ပိုင်းကပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်သမ္မတယုံကအမိတ်ကြောင်ညာစာမှစိတ်မြင့်ဆောင်2023နဲ့နိုင်ငံတော်ရေးပေါ်ချင်းနေကြီးညာခဲ့ပြီးနိုင်ငံတော်ရဲ့အုပ်ချုပ်ရေးဥပဒေပြည့်ရေးတရားစီရင်ရေးအာဏာတွေကိုသမ္မတကာကွယ်ရေးဦးစီးချုပ်ကအာဏာလွှဲပြောင်းလိုက်ကြောင်းကြေညာခဲ့ပါတယ်အခုလိုသမ္မတကလည်းရေးပေါ်ချင်းနေကိုကြေညာပြီးအာဏာသိမ်းလာတဲ့အပေါ်မှာကုလသမ
င် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
စစ်တပ်အာဏာသိမ်းချိန်ဖမ်းဆီးခဲ့ပြီးတော့ဒီကနေ့ပြန်လွှတ်ပေးသူတွေထဲမှာရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူလည်းပါဝင်ပါတယ်သူကတော့ကျမတို့ရဲ့သတင်းတော်ကိုတက်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့ဝန်ကြီးချုပ်ရဲ့မင်္ဂလာပါခင်ဗျာဒီဝန်ကြီးချုပ်တို့ကိုဒီနေ့ညနေပိုင်းကပြန်လွှတ်ပေးလိုက်ရလို့ကြားတယ်အဲ့ဒါနဲ့ပတ်သက်ပြီးတစ်ခါတော့ပြောပြပေးပါလားခင်ဗျာဟုတ
်အခုလောလောဆယ်ကျွန်တော်တမီးအိမ်ကိုရောက်နေတယ်ကျွန်တော်အဖွဲ့ဝင်နေမိသားစုတွေနဲ့ပြည်နေတယ်ပေါ့ဗျာလောလောဆယ်တော့အဲတော့ကျန်တဲ့ဟိုကျွန်တော်တို့အဖွဲ့ဝင်နေနဲ့လည်းပဲအဲလမ်းပြီးတော့ဆက်သွယ်နေတယ်။ဟိုလမ်းပြီးတော့ကျွန်တော်ဆက်သွယ်လို့လည်းပြောနေတာတွေရှိတယ်။အဲကျွန်တော်တို့တာဝန်ရှိတဲ့အဲလူကြီးတွေနဲ့လည်းပဲဆက်သွယ်ပြီးတော့ပြောဆိုနေတာရှိတယ်။ဒါတော့လောလောဆယ
်။နောက်ပြီးတော့လည်းဝန်ကြီးကြီးတခြားဒီရခိုင်ပြည်နယ်စိုးရွားဖွဲ့ကဝန်ကြီးတွေလည်းလို့ထင်းထင်းခံထားရတယ်လို့ကြားတယ်။သူတို့ရှင်တွေကဘယ်လိုရှိသလဲတစ်ခါတော့ပြောပြပေးပါခင်ဗျာ။
အဲကျွန်တော်လည်းအခုပြန်ရောက်มาပဲအဲ့ဒီအခြေအနေလေးတွေသိတယ်ပေါ့နော်ဒါကတော့တနိုင်ငံလုံးအတိုင်းဒါနဲ့ပဲကြည့်ကြမှာပေါ့ဒီအောင်စုအစိုးရအဖွဲ့ဝင်တွေရောတခြားပြည်တွေကအစိုးရအဖွဲ့ဝင်တွေရောကတော့အဲတပြေးညီကြည့်ကြမှာပေါ့အဲ့လိုထင်ပါတယ်ဟောအခြေအနေနည်းနည်းစောတာနောက်ကျတာဒါလေးတွေတော့ရှိနေတာပေါ့အဲတခြားအခြေအနေလေးတွေနည်းနည်းဟောမတူတာလေးတွေတော့ရှိနေပါတယ်ဒါပေမဲ့တနိုင်ငံလုံးအတိုင်းဒါအနေနဲ့တော့ဒါဟိုဒီပုံစံနဲ့ပဲဖြစ်မှာပေါ့
ဒီဝင်ကြီးချုပ်တို့ကိုထင်းထင်းထားတဲ့အခါမှာရောဘယ်လိုရှင်နေရှိလဲပြန်ပြောပြပေးပါလားခင်ဗျာဟုတ
်အဲ့ဒါတော့ဗျာဟိုအရင်ပြောပြောရရင်တော့ဖမ်းထားတဲ့နောက်ဘယ်လိုလုပ်အခြေအနေရတော့ကိုယ်အိမ်လိုတော့ဟုတ်မလဲဗျာဟုတ်လားဟိုဟိုဖမ်းထားပါတယ်ဆိုမှကျွန်တော်တို့ကိုရွှေပေါ်ရောကြီးနဲ့ထားလဲပဲကောင်းပါတယ်လို့ဘယ်လိုသွားပြောမလဲအဲ့တော့အချင်းကြနေတဲ့လူတယောက်ဟိုကျွန်တော်ကဘာသွားသတိရလဲဆိုတော့ကျွန်တော်တို့စစ်ခွေးတိုက်မှနေရာတုန်းကအပြင်လဲမပြင်ရအပြင်နဲ့လဲစကားမပြောရအဲ့ဒီလိုဖြစ်နေတဲ့အနေအထားမျိုးကျွန်တော်တို့ကဟိုဖမ်းသွားကြရအဲ့ဒီအခြေထဲမှာပဲနေရတာပေါ့ပြင်မလည်းမတွေ့ရဘူးဘယ်သူနဲ့မှလည်းစကားမပြောရဘူ
းနောက်ပြီးတော့လေဒီတခြားတိုင်းတွေပြည်နယ်တွေမှာဒီ၄ရက်နေ့နောက်ဆုံးထားပြီးတော့ဝန်ကြီးတွေအဆောင်ရောင်တွေပြန်အားရမယ်ဆိုပြီးပြောထားတာတွေရှိတာပေါ့နော်ဒီဝန်ကြီးချုပ်တို့ကတော့အဲ့လိုမျိုးမှားထားတာရှိပါသလားခင်ဗျ
အဲ့အဲ့ဒီတော့ဘာမှမပြောသေးဘူးကြာ။တောင်းနေအခုကွာကိုရောက်နေရအောင်။ကွာကိုရောက်နေတော့ဟိုဟိုဒီနေမှာတော့မရှိဘူးပေါ့။အဲ့တော့ဘာမှအဲ့ဒါကိစ္စတွေနဲ့တော့မပြောရသေးဘူး။ဒါပေမဲ့သူ့လုံးလုံးနေ့တိုင်းသွားမှာပေါ့ဗျာ။ဒီကာလမှာတော့ကိုတောင်းဟိုမရှိဘူးဆိုတဲ့အခါမှာကိုတောင်းမရှိတဲ့လျှောက်ပဲဒီအဲအစိုးရနဲ့တက်ဆိုင်တဲ့ကိစ္စတွေကိုတော့သူ့လုံးလုံးနေ့တိုင်းပဲလွှဲပြောင ဒီယုတ်ရအာနာသိမ့်လိုက်ရပေါ်မှာပေါ့နော်ဝင်ကြီးချုပ်အနေနဲ့ဒီပါမြပြောဆိုစင်စရာရှိပါတယ်လေခင်ဗျာဟုတ်အာနာသိမ့်နေဆိုတဲ့လောက်ရကလုံးဝမဖြစ်တင်တော့ဘူးလေကျွန်တော်တို့နိုင်ငံသမိုင်းမှာတကြိမ်မကလည်းသိမ့်နေပြီသိမ့်နေလို့လည်းပဲဒီနိုင်ငံရဲ့အခြေအနေဟာကမ္ဘာမှာအဆိုးဝါးဆုံးအခြေအနေရောက်ခဲ့ပြီပဲအစင်းရဲ့နိုင်ငံတော့ဖြစ်ခဲ့ပြီပဲလူတွေရဲ့အသက်တွေလည်းများစွ ကျမကြီးအဖတ်တကအကုန်လုံးဟောကြာဆုံးပြီးတော့အော်အနေဆုံးအခြေအနေတွေဖြစ်ခဲ့ပြီးတယ်ဒီတိုင်းဆက်လုံးမယ်ဆိုရင်တိကျဆိုးဝါဘယ်ရှိလဲအဲ့တော့ဆိုးဝါဖို့ဆိုရမြန်မာမမျောလင့်နိုင်တဲ့ဆိုးအဆိုးဝါဝါတွေပေါ့နော်ဆုံးရှုံးမှုတွေဖြစ်လာနိုင်တယ်အဲ့ဒီအတွက်ကျွန်တော်ကအများကြီးဆိုရင်ကြောင့်မလို့အခုတရားဝင်ရေကောက်ပွဲနဲ့ရေကောက်ပွဲကျင်းပပြီးတော့ เนาะยึกกอบวยมาแล้วเว้ยอนัญญะได้อพ่อซีสระชื่อล่ะเว้ยถ้าปิตุริยะไม่ได้ปี้ได้เว้ยปิตุริยะยื้อเจ็บไปได้เว้ยปิตุริยะยื้อเจ็บไปได้เว้ยปิตุริยะสั่นได้เว้ยไอ้ปิตุริยะสั่นได้โกไล่ย้อบ่หลู่เด้ไล่หน่าบ่หลู่เด้เลี้ซ้าบ่หลู่เด้ปิตุริโกโอ้ยงยงจีจีเนี่ยเนาะปิตุริยะสั่นได้อันใดไล่ลูกบ่หลู่เด้โหลจนเราเจาะเจ
ဒါကတော့ပြန်လွတ်လာတဲ့ဥညိပုံနဲ့မေးမြန်းခံဖြစ်ပါရဲ့ရှင်။ဗီအိုအေမြန်မာပိုင်းရဲ့ဒီ February လ 2ရက် အင်္ဂါနေ့ ညပယ် အစီအစဉ်လေးကို Washington မြို့တော်ကနေပြီးတော့တရားရိုက်ထုတ်လွှင့်ပေးနေပါရဲ့ရှင်။မြန်မာနိုင်ငံမှာဒီ November ရွေးကောက်ပွဲရလဒ်ကိုပြက်ပြက်သွားအောင်လို့ရည်ရွယ်ပြီးတော့မှစစ်တပ်ကဒီအာဏာသိမ်းဒီဒေါက်ဆန်းစုကျင်ရဲ့အစိုးရတာဝန်ရှိသူတွေကိုဆက်ဖမ်းဆီးပြီးတော့ဒီအာဏာသိမ်းထားတဲ့ပုံမှာပေါ့လေမကျေနပ်တဲ့အစိုးရဝန်ထမ်းတချို့ရဲ့ဒီ Civil Disobedience လှုပ်ရှားမှုတွေလည်းရှိနေပါတယ်။အထူးသဖြင့်ကတော့ဒီဆရာဝန်တွေကြားမှာအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုမလုပ်ဘဲနဲ့စာနာထုတ်ဖော်မှုတွေလုပ်နေကြတာပါ။ဒီအကြောင်းကိုတော့ VOA
သတင်းတောက်မတ်အိတ်သနာထွန်းကဆက်ပြီးတော့ပြောပြပါမယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုကန့်ကွက်ဖို့လှုပ်ဆောင်မှုတွေထွက်ပေါ်လာနေတဲ့အချိန်မှာပဲဝန်ထမ်းတချို့အလုတ်ကထွက်တာရုံးမတက်ပဲဆန္ဒပြလှုပ်ရှားမှုတွေရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်မအိတ်သနာထွန်းပါ။ NRA အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရက်သားအစိုးရကိုဖယ်ရှားပြီးအာဏာသိမ်းလိုက်တဲ့လုပ်ရက်ကိုကန့်ကွက်ကြဖို့ကျန်းမာရေးဌာနအပါအဝင်ဝန်ထမ်းတချို့စတင်လိုက်ကြတာပါ။မန္တလေးကရင်300ကလေးစေယုံကလက်ထောက်ဆရာဝန်တွေဟာဆိုရင်လဲ February 3ရက်ဘူးနေ့ကစလို့အစ်အစိုးရလက်အောက်မှာအလုပ်တာဝန်တွေကိုဆက်မလုပ်တော့ပဲအနုနီးနဲ့ဆက်ညင်တဲ့လှုပ်ရှားမှုကိုစတင်မှုအစီအစဉ်ထားတယ်လို့ဒီလှုပ်ရှားမှုမှာပါဝင်တဲ့ဒေါက်တာဟိန်းဝင်းဝါကပြောပါတယ်။အခုချိန်မှာဆိုရင်ကျွန်တော်တို့ဒီအစိုးရဖွဲ့နဲ့ရည်သူကိုယ်စားလှယ်တွေကိုဒီလက်နက်ကင်စစ်အုပ်စုကနေပြီးတော့ ဒီအနေနဲ့မကြအာမအာနာဒိန်းဟာပေါ့နော်အဲ့အာနာဒိန်းဟာကိုကျွန်တော်တို့ကလည်းဒီပြည်သူတွေဖြစ်တဲ့အတွက်အားလုံးပြင်တယ်ကျွန်တော်ကပူးပေါင်းပါဝင်မယ်ဆိုတဲ့အကြောင်းပြောတာပေါ့နော်ကျွန်တော်တို့ကပြီးတော့တော်တော်စင်မှာတော့ကျွန်တော်တို့ကငင်းငန်းစွာဆန္ဒထုတ်ဖို့မယ်လို့တော့မယ်ဆိုတော့ကျွန်တော်တို့ကမက်ရှင်ပေါ့နော်ပုံရိပ်နေနေစတင်ပြီးတော့ကျွန်တော်တို့ကကျွန်တော်တို့ရဲ့ဒီတာဝန်ယူပြီးမ ဒီကဲတော့ဒီစီယုံတခုလုံးမှာရှိတဲ့တစ်ထောက်ဆံဝင်နေအားလုံးပါမယ်ဆိုလို့ရှိရင်တို့ခုဒီနေ့ထုတ်ကုန်မျိုးပဲဒီစီယုံတခုချင်းစီရဲ့နာမည်တက်ပြီးတော့ဆက်ပြီးတော့လောက်သွားဖို့လည်းရှိပါတယ်ဟုတ်အစိုးရရုံးဆိုင်ရာနေပြီးတော့ရန်ကုန်စတဲ့မြို့တွေကဆရာဝန်တူနာမြို့တွေနဲ့နိုင်ငံခြားရေးဝန်ကြီးဌာနကဝန်ထမ်းတွေပါအနုနီးနဲ့အနာဖီဆန်နဲ့လှုပ်ရှားမှုမှာပူးပေါင်းပါဝင်မဲ့အက င်ဆန့်ကျင်ရေးလှုပ်ရှားမှုမှာပါဝင်ကြဖို့တိုက်တွန်းထားပါတယ်
။တော့ဘလို့တော့ဆိုကျွန်တော်တို့ကတော့ကျွန်တော်တို့ဒါကျွန်တော်တို့စက်မိုက်ဌာနလीနော်။စက်မိုက်ဌာနဘက်ကနေဒရက်တာအားလုပ်တာပဲလीကျွန်တော်ပြည်သူတွေကလည်းသူတို့ကလည်းသူတို့ပြီးတော့ကျွန်တော်အစိုးရကျွန်တော်ဖွဲ့တွေပါလားကျွန်တော်ဝန်ထမ်းတွေပါပါလာရင်တော့ပို့ပြီးတော့ထိရောက်မှထင်ပါတယ်။ဒီရန်နေရာဆိုတာနိုင်ငံတော်ရန်နေရာဆိုတာကျွန်တော်စက်မိုက်တခုတွေမှာမဟုတ်တာနော်။ကျွန်တော်ကစားတော့ကြကျွန်တော်ဟွာတွေပါပါလာမယ်လို့ပြောလင့်တာပါပဲเนาะ
တစ်ချိန်တည်းမှာပဲအာနာသိန်းတဲ့လောက်ရကိုဆန့်ကျင်တဲ့အနေနဲ့အစိုးရအရာထမ်းအမှုထမ်းတွေစစ်အစိုးရရဲ့အုပ်ချုပ်ရေးရန်နေရာကိုရပ်ဆိုင်းအောင်လုပ်ကြဖို့လဲဗမာနိုင်ငံလုံးဆိုင်ရာကျန်းသာတမကများအဖွဲ့ချုပ်ဘကတာကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်ဒ Takata Apaduria Okata Uang Bison Puaro, a German Patanine Sanimo Taitonia Lalu, Piawai.
The Yania never tell you, you know, the Sana Tanyana Tetra, you know, the new, you know, Tatuya, who then you do, Taituna, you know, the resident here to do one of Tony Goma, the Sana Tinaku, child, the resident in it.
တော်လံမှုသုံးလံမှုဆိုတော့လည်းကျွန်တော်တို့တန်းကြီးကိုကြောင်ကျဲဆွဲချပြီးဆွဲချနေရဖြစ်တယ်။တမိုင်းတစ်ချောင်းဆွဲချခဲ့တာဖြစ်တဲ့ကျွန်တော်တို့ကဘယ်လိုမှတတ်ခံမှာပေါ့ဘူး။ကျွန်တော်တို့တနိုင်တဲ့ညီလေးနဲ့ကျွန်တော်တို့ပြဿနာမှာဖြစ်တယ်။အကြီးကျွန်တော်တို့မတွန်းလှန်သွားဘူးဆိုရင်ကျွန်တော်တို့မတွန်းလှန်တဲ့ကြိုးစားကိုကျွန်တော်တို့မျိုးဆက်တွေခံစားသွားရပါမယ်။တိုင်းပြည်အာဏာကိုလွ
ဖြူရင်မြန်မာပိုင်းအစီအစဉ်ရဲ့အရင်ကမိုဘိုင်း app ကိုဇန်နဝါရီလကစပြီးတော့ရက်ဆိုင်တော့မှာဖြစ်ပါတယ်။ဖြူရင်မြန်မာပိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးချိရှုနားဆင်နိုင်ဖို့ VOA mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ app store မှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple app store မှာ VOA Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ဖြူရင်မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့အရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင
်။ VOA မြန်မာဝိုင်းရဲ့ February 2ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ကျွန်မစုမြတ်မောင်ပါ။မြန်မာနိုင်ငံမှာဒီစစ်တပ်အာဏာသိမ်းတဲ့အခြေအနေအထိဘာကြောင့်ရောက်သွားသလဲဆိုတဲ့ဆွေးနွေးခန်းကိုတော့မကြခင်မှာဆက်ပြီးတော့နားဆင်ရပါအောင်မယ်ရှင်။အခုအရင်ကတော့ဒီမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့အတွက်ပြည်ပင်ပြည်ပဖိအားတွေဘလောက်တိုးနေသလဲဆိုတဲ့သုံးသပ်ဆွေးနွေးချက်ကိုထုတ်လွှင့်ပေးပါမယ်။ကိုသားညွန့်ဦးနဲ့မခင်ဖြူထွေးတို့ကဆွေးနွေးသုံးသပ်ထားပါတယ်ရှင်။ဒီကနေ့ဆိုလို့ရှိရင်ပေါ့နော်ဒါကုလသမဂ္ဂလုံခြုံရေးကောင်စီမှာဆိုလို့ရှိရင်လည်းမြမအရေးနဲ့ပတ်သက်ပြီးတော့အရေးပေါ်အစည်းအဝေးခေါ်ထားတာရှိပါတယ်ဆိုတော့အခုမြန်မာနိုင်ငံမှာဆက်အာဏာသိမ်းတဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ဒါနိုင်ငံတကာရဲ့စိုးရိမ်ကင်းဖြစ်မှုတွေပို့ပြီးတော့ထင်ရှားလာတယ်ပြီးတော့ဖိအားတွေလည်းပို့ပြီးတော့ဖြစ်လာတဲ့အလားအလာတွေတွေ့နေရတာပေါ့ဆိုတော့ဒီဖိအားတွေကဘလောက်ထိညာပို့ပြီးတော့ပြင်းပြင်းထန်ထန်ရှိလာနိုင်တဲ့အလားအလာတွေရှိနေလဲလက်ရှိမှာ
ကုလသမဂ္ဂတွင်းမှုချုပ်ရဲ့ထုကိုစလေခရစ်ဘတ်နာရှိတယ်သူကအဓိကမြန်မာနိုင်ငံနောက်ဆုံးအခြေအနေကို briefing လုပ်မှာပေါ့နော်ဒီကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုရှင်းပြမှာအဲ့ရှင်းပြပြီးတော့မှအဖွဲ့ဝင်နိုင်ငံတွေကဆွေးနွေးကြမယ်အဲ့တော့ဒီပေါ်မှာမူတည်ပြီးတော့လုံခြုံရေးကောင်စီဥက္ကဋ္ဌကနေကြီးညာချက်ပဲထုတ်မလားဆုံးဖြည့်ချက်တစ်ခုခုမူကြမ်းတစ်ခုခုပြင်ကြမလားအဲ့ဒါပေါ့အခြေအနေပေါ်မူတည်တာပေါ့ဒါပေမဲ့ခုနပြောလို့အခုကမြန်မာနိုင်ငံအာဏာသိမ်းမှုဆက်အာဏာသိမ်းမှုကလည်းလောလောလတ်ဖြစ်နေတော့နိုင်ငံတော်တော်များစိုးရိမ်ချက်တွေလည်းတော်တော်များပြောထားကြပြီလုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတော်များလည်းပြောထားတယ်ဥမာAmerican ပြည်အောင်စုဆိုရင်တော်ပြင်းထန်ထန်ပြောထားတယ်။ American ပြည်အောင်စုကထူးခြားချက်ကအခုသမ္မတပြည့်တက်လာတဲ့အခါမှာသူကပြောထားတာကနိုင်ငံခြားဆက်ဆံရေးမှာ multilateral နည်းနဲ့သူလုပ်မယ်လို့ပြောထားတယ်။ပြောတော့အဲ့တော့ဖြစ်နိုင်တာကအခုက multilateral ဆိုတော့ကုလသမဂ္ဂကိုအခြေခံတဲ့ဖိအားပေးမှုတွေသူလုပ်လာမယ်။ခုနပြောလို့လန်ထက်မကြောင်းဘူးလို့ပြောလို့ဒါမျိုးပေါ့နော်။ပြင်းထန်ထန်ဖိအားမျိုးတွေလာတယ်လို့ပဲ American ကိုယ်တိုင်ကလည်း unilateral တူးချင်းသူ့တနိုင်ငံချင်းကသူပြောထားတယ်နိုင်ငံရေးဌာနကအခုဒီဒီမိုကရေစီနောက်ကျောင်းပြန်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကိုသူတို့ပြောင်းထန်တာရေးယူမယ်လို့ပြောထားတယ်အဲ့တော့အခုဆိုမဲ့ဒီဆန်ရှင်ပေါ်အရေးယူမှုတွေနဲ့ပြန်ပြီးတော့ပြန်သုံးတက်နေပြီဆိုတော့
အမေရိကန်ရာဘိုင်ဒန်ကိုယ်တိုင်ပဲမနေရချင်တာချက်သူထုတ်
ပါဟုတ်ပါတယ်ဟုတ်တယ်ဟုတ်တယ်အဲ့တော့အမေရိကမြန်မာနိုင်ငံမှာဒီစစ်ကောင်းဆောင်နေတဲ့ဒီတာဝန်ရှိသူတွေကိုတိကျအရေးယူမှုတွေရှိလာနိုင်တယ်လို့ပဲကုလသမဂ္ဂဘက်မှာနိုင်ငံတကာဖိအားတွေပေးဖို့အတွက်အမေရိကန်ကလည်းပြင်ဆင်နေတယ်အဲ့တော့ဒီအချိန်တွေကဟိုဖိအားတော့တော်တော်လေးတက်ရောက်လာမယ်ဒါပေမဲ့ထူးခြားချက်ကတခုရှိရမှာကျွန်တော်တရုတ်နိုင်ငံရုရှားနိုင်ငံသူတို့ကအရင်တည်းကဗီတိုလည်းရှိတော့မြန်မာရေးဆိုရင်သူတို့ပဲပဲချတာဟုတ်တယုတ်ကလည်းဒီမတိုင်မှာပြောထားတယ်မြန်မာနိုင်ငံရေးကအခုသူတို့စောင့်ကြည့်နေတယ်စိုးရိမ်နေတယ်ဗက်ပေါင်းစုံနဲ့သူတို့ညှိနှိုင်းမယ်ဆိုတာပြောထားတယ်အဲ့တော့တခုပဲကျွန်တော်သတိထားမိတာကတရုတ်နိုင်ငံကအရင်တုန်းကတော့စစ်ဆိုးရလက်ထက်တုန်းကတော့စစ်ဆိုးရဘက်ကပြပြတော်တော်ရက်ခဲ့တယ်အဲ့အချိန်ကာလအောင်တော့ဒေါန်ဆန်းစုကြည်နဲ့ဒီမိုစီအင်အားစုကိုမြင်တာကအနောက်လူတွေလို့မြင်တာရှိတယ်။ဒါပေမဲ့ဒီပြီးခဲ့တဲ့ကာလ၄နှစ်တာကာလအတွင်းမှာဒေါန်ဆန်းစုကြည်နဲ့တော်တော်လေးဆိုတော့နီးကဆက်ဆံခဲ့တာရှိတယ်။ဒေါန်ဆန်းစုကြည်နဲ့အလုပ်လုပ်လို့ရပါသလားဆိုရဲ့ idea တိုးမှစဉ်းစားချက်တိုးမှရှိထားတယ်လို့ကျွန်တော်ထင်တယ်။အဲ့တော့ဆိုလိုတာကတရုတ်ကသူ့ရဲ့ရည်ရည်ချက်ကိုဘယ်လိုလုပ်လဲဒါတော့စိတ်ဝင်စားဖို့ကောင်းပါလေ။အဲ့တော့ဒါပေမဲ့ခုနပြောလို့ပေါ့ဒီ နိုင်ငံတကာဖိအားဆိုတာကမြန်မာနိုင်ငံပြောင်းလဲအတွက်ပံ့ပိုးမှုတစ်ခုပါပဲတကယ်တမ်းပြည်တွင်းမှာအဓိကပါ
ဟုတ်ကဲ့ကုလသမဂ္ဂမှာအရင်ဆိုရင်လည်းဒါဆုံးဖြတ်ချက်တွေထွက်လာပြီဟဲ့ဆိုလို့ရှိရင်လို့တုံ့ပြန်မှုကမတူကြဘူးတရုတ်လိုဆိုဆိုကကုသညုံပြောခဲ့တယ်လို့ပေါ့နော်တရုတ်လိုရုရှားလိုကဗီဒီယိုအနာသုံးပြီးပေးတာရှိရတယ်ဒါပေမဲ့ဒီဒီချိန်ကတော့စိတ်ဝင်စားစရာကောင်းတာကဆိုဆိုကပြောတယ်လို့ပို့ပြီးတော့များဟိုပို့ပြီးချီရမှုရှိတဲ့ဖိအားမျိုးများတွန်းအားမျိုးများဖြစ်လာမလားဆိုတော့ဒါကျွန်တော်တို့ဖြစ်နိုင်ချေပေါ့လေဘာသာဆိုပြောသလိုတရုတ်ကမြန်မာဆိုရနဲ့အရင်ဆက်ဆံနေတဲ့အနာအလီသားတွေမှာစဉ်းစားချက်တွေ
အများကြီးတော့ကြောင်းမယ်လို့မထင်ဘူးမထင်နိုင်သေးဘူးသူတို့တရုတ်ကတော့ခုနကသူတို့ဆက်ဆံမှုကဟိုနင်းနင်းကက်ကက်ဆက်ဆံပြီးတော့ဟိုတွန်းတက်တိုက်သူတို့ကအနီးကပ်ပိုးပြီးတော့ဟိုတွန်းတိုက်တဲ့ဟာများတယ်ဟိုလူသိရှင်ကြားဆန့်ကျင်ပြောဆိုတာမျိုးတော့တရုတ်ကလုံးလည်းလုံးထားမရှိတော့တရုတ်ရဲ့ခြေလောင်းကိုတော့ကြည့်ရမှာပေါ့လေဒါပေမဲ့ခုနကလည်းကျွန်တော်သတင်းမှာတင်ပြခဲ့သလိုပဲဒေသတွင်းနိုင်ငံတွေမှာထိုင်းတို့နောက်ကိုဖိလစ်ပိန်းတို့ဆိုရင်တော့ဒါကဘာမှပြီးကိစ္စအိန္ဒိယပြဿနာပါပဲဆိုရဟာမျိုးတော့ပြောနေကြတာပေါ့လေ
ဆိုတော့ဒါကတော့ပြပဖိအားပေါ့ဘယ်လိုဖြစ်ပြပဖိအားကလည်းဆိုရင်မကင်းဖြစ်တဲ့အတိုင်းတိုးတိုးလာသေးတော့ဖိအားတိုးလာတယ်ပေါ့တော့ရှိရပါတော့ပြည်တွင်းမှာလည်းကျွန်တော်တို့အခုဆိုလို့ရှိရင်ဒါဟိုလမ်းမပေါ်ထွက်ဆန္ဒပြတာတွေကတော့ဒါစစ်တပ်ကိုထောက်ခံတဲ့ဆန္ဒပြမှုတွေရှိတယ်ကန့်ကွက်တာတွေတော့မရှိဘူးဒါပေမဲ့ပြည်သူတွေကြားမှာမကျေနပ်မှုတွေရှိနေတယ်ဆိုတာကတော့ပေါ်လွင်တဲ့အခြေအနေတွေရှိနေတယ်အဲ့တော့ဒီပေါ်မှာပြည်တွင်းတုံ့ပြန်ချက်တွေကလက်ရှိမှာဘယ်လိုပုံစံနဲ့ရှိနေလဲ
အခုကတကယ်တော့အထင်ရှားရှားစစ်အာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေဘာမှတော့မတွေ့သေးဘူးအာဏာသိမ်းတာကိုထောက်ခံတဲ့ဆန္ဒပြမှုတွေပဲကျွန်တော်တွေ့နေရတယ်ဒါပေမဲ့ကျွန်တော်မြင်တာကအခုကဟိုကမ်ပိန်းကြီးပေါ့နော်ဟိုတဖြည်းဖြည်းနဲ့ civil disobedient ဟိုကတော့သူတို့ပြောတယ်အစိုးရနဲ့အာဏာပိုင်နဲ့မပူပေါင်းဘူးကိုယ်ရင်ကနေဒီလက်မခံဘူးဆိုတဲ့ဟာကိုတင်ကြတာပြမယ်ဆိုရယ်လှုပ်ရှားမှုတွေတော်တော်များတွေ့လာတယ်ဥပမာဆိုလို့ရှိရင်ကျမကြီးဝန်ထမ်းကြီးပေါ့နော်အခုကကိုဗစ်ကရောဂါအကျက်တဲလေးဖြစ်နေတော့ကျမကြီးဝန်ထမ်းကြီးရဲ့အခက်ခဏအခုချိန်အရေးကြီးတယ်အဲ့တော့ဥပမာဆိုလို့ရှိရင်မန်လေးဂရင်300မှာရှိတဲ့ဆေးရုံကျမကြီးဝန်ထမ်းကြီးကဆူရနဲ့မပူပေါင်းနိုင်ဘူးဒါပေမဲ့သူတို့လှုပ်ရှားရှိတာလုပ်မယ်ဒါမျိုးပြောလာရှိတယ်နောက်ကျွန်တော်ကြားတယ်နေပြီးတော့ဂရင်တစ်ထောင်နဲ့အလားတူလုပ်နေတယ်အဲ့တော့ MOHS ဒီကျမကြီးဝန်ထမ်းကြီးကဖေးချပေါ့နော်ဒီဆရာဝန်ကြီးတွေကိုနိုင်ကလည်းသူတို့ရဲ့ Facebook တွေမှာရေးပြီးတော့တချို့ဆိုရင်ယာလူကနှုတ်ထွက်တာတွေနောက်တချို့ဆိုရှင်ငါတို့ရဲ့တမနာကဥပင်းမြင့်မဲ့ဖြစ်တယ်ဆိုတဲ့ပြောဆိုချက်တွေတော်တော်ထင်ရှားတွေ့လာဆူလိုရာကဒီကျမကြီးဘက်ကအတိုင်းဝိုင်းရဲ့ကမ်ပိန်းကတော်တော်ထင်ရှားထွက်လာတယ်။အလားတူပဲခုနကရုပ်ရှင်ဂီတာထင်ရှားတဲ့လူတွေဥမာဆိုရင်ရုပ်ရှင်မသားဒေါင်းတို့ဆူလိုနီနီခင်ဇော်တို့ဆန်းဆိုင်ခန်းလိုက်တော့ပါပါတယ်။သူရဲ့ဒီလူမှုကွန်ရက်ပေါ်တယ်မှာဒီစာနာပိန်းတော်ကိုမချေနှက်ဘူးဆိုတဲ့ဟာတွေသူတို့ထုတ်ပြောလာကြတယ်ရေးသားလာကြတယ်။အလားတူပဲကျောင်းသားသမဂ္ဂတွေကလည်းထုတ်ပြန်တာရှိတယ်။အဲ့တော့ပုံစံတော့ချက်ချင်းထပ်ပြီးဆန္ဒပြတဲ့ပုံစံမျိုးတော့ကျွန်တော်မရှိဘူး။ဒါမှမဟုတ်ဘယ်လိုကမ်ပိန်းလိုဟာမျိုးတွေတော့ကျွန်တော်စပြီးတော့တွေ့နေရတယ်ဗျ။
ဆိုတော့ဆိုလိုတာကဟိုမချေနှက်မှုတွေရှိပေမဲ့ဒီထုတ်ဖော်တဲ့နေရာမှာပုံစံကတော့ဟိုလမ်းမထွက်ပြီးတော့ဆန္ဒပြတာမျိုးထက်ဟိုဒီပုံစံဒီတစ်မျိုးနဲ့ပေါ့နော်။ဒါအာဏာရှင်ကိုဆန့်ကျင်တယ်ဆိုတော့ပြတာတွေကတော့ဒါပို့ပြီးတော့ရှိလာတယ်လို့ပြောလို့ရမှာပေါ့
။ဟုတ်ပါတယ်။ပြောမှဆိုရင်တော့ဗျာခုနဆက်အာဏာသိမ်းတာကျွန်တော်တို့မြင်ရဆို88ခုနဲ့မတူတာတွေရှိတယ်အရှိရှိအနာပိန်းတို့ကဒီကံပြောရင်ဆိုတော့ကဒီဆန္ဒပြမှုကြီးအကြီးကြီးတွေဖြစ်တယ်တက်ဖြတ်တာတွေရှိတယ်ရုံးစံကမှုတွေရှိတယ်ဒီအခြေအနေပေါ်မှာပိန်းတော့လူတွေရဲ့သဘောကအရှင်ဟုန်ကောင်းနေတယ်အဲ့တော့တံပြန်မှုကလည်းကြီးတယ်အခုနေသားပြောလို့ဆိုရွက်ောက်ပွဲလည်းပြီးသွားပြီအေးစစ်စစ်ပဲအနိုင်ရတာဘာလို့လဲဆိုတော့လည်းကြီးညာပြီးသွားပြီလူတွေကြားမှာလည်းပြေပြေရှင်းရှင်းနဲ့ရှိနေတယ်ခုနပြောလို့ပေါ့မဲမတမအောင်ကံကွက်တာတွေတော့ရှိတာပေါ့ဒါပေမဲ့လူအများစုကတော့အေးအေးစစ်စစ်လေးဖြစ်တဲ့အချိန်မှာတိတ်လိုက်တာဟုတ်ဒီပေါ်မှာလည်းလူတွေရဲ့ခံစားချက်ကကြီးတယ်ဗျရွက်ောက်ပွဲဆိုတာကတော့ရွက်ောက်ပွဲတိုင်းမှာမတမာမှုတွေရှိကြတာပဲဒါမှကျွန်တော်ပြန်ကြည့်တဲ့အခါမှာရွေးကောက်ပွဲကတကယ်တမ်း systematically ဟိုမဲလိမ်မှုတွေဖြစ်နေလားပါတီတရကမတမာမှုတွေလုပ်နိုင်မလားအဲ့ဒါကိုကြည့်ကြတာဟုတ်အဲ့တော့ရွေးကောက်ပွဲမတမာမှုတွေရှိတယ်ဒါမှလူရဲစိတ်ထဲမှာဒါမှရွေးလိုက်တဲ့သူတို့ကိုယ်တိုင်ယူလိုက်တဲ့မဲကပေခံရတယ်ဆိုတာခံစားချက်ကတော်တော်လေးကြီးမားဖြစ်နေအဲ့တော့တုံ့ပြန်မှုကလည်းကျွန်တော်ထင်တယ်88လို့တုံ့ပြန်တာမဟုတ်ဘူးတဖြည်းဖြည်းနဲ့တုံ့ပြန်တာကျွန်တော်သတိထားမိတယ်ခုနပြောလို့ဟိုအခုဆိုလို့ရှိရင်ညဘက်ဖျောင်းနိုင်ပြီကိုယ့်အရှိမထုံးမယ်ထုံးပြီးစနာပြမယ်ဆိုတော့ကမ်ပိန်းတွေတော့ချဲလာတယ်တချို့ခုနကျွန်တော်ကြည့်ရဆိုရင် Facebook မှာတော့တချို့နေရာလေးတွေမှာလုံးနေရာလေးတွေအောင်မှာတွေ့နေရတယ်ဗျာဟုတ်လား
ဟိုငင်းငင်းကြမ်းကြမ်းနဲ့ပေါ့အကြမ်းမဖက်တဲ့အနည်းနဲ့ဟိုကိုယ့်ရဲ့ဆန့်ကျင်မှုပြတဲ့သဘောပေါ့လေဆိုတော့အဲ့ဒါဟိုမနေ့ကတခုရှိတာမနေ့ကကြတော့ဒီဒေါန်ဆန်းစုကြည်ကလည်းဒါပြည်သူတွေအနေနဲ့အာဏာရှင်ကိုဆန့်ကျင်တာကိုပြကြပါတော့ဘလို့ပုံစံနဲ့ပြလို့မပြောဘူးပေါ့နော်ဒီအာဏာသိမ်းတာကိုတော့ဆန့်ကျင်ကြပါဒါကိုကန့်ကွက်တဲ့အကြောင်းပြကြပါဆိုပြီးစာထွက်လာဒါပေမဲ့အဲ့ဒီစာနဲ့ပတ်သက်ပြီးတော့လေတော်တော်လေးတော့
ဟို
ရုပ်တဲ့အစ်စ်ဘဟုတ်ဘူးအစ်စ်ဆိုတာကြီးလည်းတွေ့ရတယ်
အဲ့ဒီမှာစာထဲမှာထူးခြားချက်ကတက်မတော့အာဏာသိမ်းခြင်းကိုပြည်သူလူထုအနေဖြင့်လုံးဝလက်မခံပဲတခက်နဲ့ဆန့်ကျင်တုံ့ပြန်ကြပါလို့တိုက်တွန်းလိုက်ပါလေတဲ့အဲ့တော့ဒီပေါ်မှာဒေါန်ဆန်းစုကြည်ကြီးကဟုတ်ပါ့မလားတန်တရားရှိတယ်ဒါပေမဲ့NLD ရဲ့ဒေါ်စစုကြည်နဲ့လည်းတောက်လျှောက်နီးကပ်ရှိခဲ့တယ်နောက်တစ်ခုအမျက်ဒီပါတီရဲ့သဘာဝပြီးအဖွဲ့ဝင်တူဦးလည်းဖြစ်တဲ့ဦးဝင်းထိန်ကိုယ်တိုင်က RF သတင်းဆန္ဒကိုပြောတာဒါကဒေါ်စစုကြည်ရဲ့ကိုယ်တိုင်ပြောရစာသူထုတ်တယ်သူအာမခံပါတယ်ဆိုပြီးတော့ပြောလာတာရှိတယ်ဒီလိုသဘောရဆိုရင်တော့ ်နေဒီချိုမတ်ကအိမ်မှာပဲနေပါလို့ပြောနေပြီမြေဒေါန်ဆန်းစုကြည်ကတခဲနဲ့ဆန့်ကျင်တုံ့ပြန်ကြပါလို့ပြောတဲ့သဘောတော့တက်ရောက်နေတယ်အဲ့တော့ဒီအခြေအနေပေါ်မှာကျွန်တော်တို့စောင့်ကြည့်ရမှာပေါ့လူလူဘက်ကတုံ့ပြန်မှုတွေဘယ်လိုရှိလာမလဲခုနကျွန်တော်ပြောလို့မတူတဲ့တုံ့ပြန်မှုတွေတော့အများကြီးရှိတယ်တက်ဆက်ထဲကျွန်တော်ပြောချင်တာကဟိုတကယ်တော့ပြောရရင်တော့အစိုးရဘက်မှာရင်ဆိုင်ကြရတော့အများကြီးပဲဟိုမနေ့ကဆိုရှင်မကင်ဖြူတူလည်းတွေ့မယ်အစိုးရနေပြီးတော့ဒီဝင်ကြီးတက်တီချင်းညာတယ်နိုင်ငံကြီးဝင်ကြီးဆိုဥပနာမောင်းလွင်ဒါလူဟောင်းတွေကဆိုဥအောင်နိုင်ဘလောက်ပဲကျွန်တော်သတိချမိတယ်အဲ့တော့ဒီဟာတွေကသူတို့ရင်ဆိုင်ရမှာတွေကအများကြီးပဲနိုင်ငံတကာမှာအခုဆို ICG အမှုတော်ဟာမျိုးရှိတယ် ICG အမှုကဆိုရင်တစ်နှစ်ကြော်လာပြီးနောက်သူ report တွေတင်ရမှာတွေရှိတယ်ကိုယ်တိုင်သွားရှောက်တွေ့ရမှာတွေလာတော့မယ်အဲ့တော့တရားစီရင်ရေးအဖွဲ့ခုံရုံးတွေပါတွေဖွဲ့ထားတာရှိတယ်အဲ့တော့ဒီပြက်တနာတွေကဒေါ်ဆန်းစုကြည်ကကင်တွယ်ခဲ့တာဟုတ်ဒေါ်ဆန်းစုကြည်ကင်တွယ်ခဲ့လို့လည်းနိုင်ငံတကာဒေါ်ဆန်းစုကြည်ကပြစ်တင်တာတော့မှရှိတယ်ကာပြီးရပါလားဥကစစ်ဆိုးကတိုက်ရိုက်တွေ့ရတယ်ဒီကိစ္စကအဲ့တော့ဒါကတော်တော်ကြီးကိုသူတို့အတွက် challenge ပဲ
ကျွန်တော်တို့ဒီ Sunny Bay ကိုဒီလောက်နဲ့ပဲရက်ချင်ပါတယ်အချိန်ကတက်လည်းရှိနေတာကြောင့်ပ
ါဒါကတော့ VOA မြန်မာပိုင်း editor ကိုသားမြတ်ဦးနဲ့ Mac Computer ထွေးတွေဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒီအင်္ဂါနေ့ညတိုင်းမှာတင်ဆက်ပေးနေတဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ်ရှင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်အထိဘာကြောင့်ရောက်သွားတာပါလဲအာဏာသိမ်းခံထားရတဲ့မြန်မာနိုင်ငံကလူထုအနေနဲ့ရောကိုရကြရမဲ့အခြေအနေဖြစ်နေပါပြီလားစာရတွေကိုအခုဆွေးနွေးကမှနားဆင်ရမှာပါအမေရိကန်မှာရှိနေပြီးတော့မြန်မာအရေးကိုမပြတ်ဆောင်ကြည့်လေးလာနေကြသူတွေဖြစ်တဲ့ဒေါက်တာတင်းဆွေဒေါက်တာတင်မောင်တန်းတို့နဲ့ကိုကျော်ကျော်သိန်းကမေးမြန်းဆွေးနွေးထားပါတယ်ရှင
်ဒေါက်တာတင်းဆွေဒေါက်တာတင်မောင်တန်းဒီဝီဆွေးနွေးကမ်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ဒီဝေကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျဟ
ုတ်ကဲ့ခင်ဗျာမင်္ဂလာပါ
အခုကျွန်တော်တို့ဆွေးနွေးတဲ့အချိန်ကတနင်္လာညအမေရိကန်စံတော်ချိန်6:45မိနစ်ပတ်ဝန်းကျင်ဆိုတော့မြန်မာစံတော်ချိန်ဆိုရင်တော့အင်္ဂါမနေ့6:15ပတ်ဝန်းကျင်ပေါ့နော်ဆိုတော့ကျွန်တော်တို့ဆွေးနွေးတာဒီအခုရှိနေတဲ့အချိန်အတွင်းမှာဆရာတို့ကျွန်တော်တို့ရထားတဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့ကျွန်တော်ဆွေးနွေးကြရတယ်လို့ပြောလို့ရမှာပါဘယ်လိုဆိုဘာဖြစ်ချင်နေက fluid ပေါ့နော်အချိန်မျိုးပြောင်းနိုင်တယ်ပြုတ်နိုင်တယ်ဒီနေမျိုးဆိုတဲ့အခါကျတော့ကျွန်တော်တို့ကလက်ရှိကျွန်တော်တို့ရှိနေတဲ့အချိန်အတွင်းမှာရတဲ့အချက်လက်ပေါ်မှာပဲကျွန်တော်တို့အခြေခံပြီးဆွေးနွေးကြမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ပထမဦးဆုံးသိချင်တာကဆရာရော်ဒင်းဆွေအရင်ဆုံးပြောပေးပါဆရာရော်ဒင်းဆွေဆိုတာကဒါက1990မှာလည်းပဲဒီ68လို့ရှားမှုမှာပါတယ်1990မှာလည်းပဲဟလာပလဲရနေပြီးတော့ရွေးကောက်ပွဲဝင်ခဲ့တယ်ဒီအခြေအနေတွေအကုန်လုံးကိုဖြတ်တန်းခဲ့တာဆိုတော့မမာပြီမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးလို့ဆရာကြားလိုက်ရတဲ့အချိန်မှာဆရာရဲ့ပထမဦးဆုံးစိတ်ထဲမှာဖြစ်တဲ့တုံ့ပြန်ချက်ဘာပါလဲဆရာဆရာတော်ဒင်းဆွေ
ဒီလိုပြအာဏာသိမ်းတယ်လို့ပြောရအောင်ကျွန်တော်အချိန်စောင့်ရရသေးတယ်အချိန်ဆိုတာတည်င်းနေရတက်လာတဲ့အချိန်ရှိဖြစ်စဉ်တွေကိုစောင့်ရပြီးမှအာဏာသိမ်းတယ်ဆိုတဲ့ကြီးညာချက်ထုတ်မှသာလျှင်ကျွန်တော်တို့အာဏာသိမ်းတယ်ဖြစ်တာဟုတ်သို့တော်လည်းသိမ်းတော့မယ်ဆိုတဲ့သိမ်းနိုင်တယ်ဆိုတဲ့တည်င်းကတော့လွန်ခဲ့တဲ့ရက်ပိုင်းကကျွန်တော်တို့ရတာပေါ့နော်မနေ့ကလွန်ခဲ့တဲ့24 နှစ်အတွင်းမှာပထမအဦးဆုံးကျွန်တော်ခိုင်ပါတယ်လို့ထောက်ကူပြုတဲ့တင်းငါတယ်လီဖုန်းတွေဖြတ်ပြီး Wi-Fi ပဲရှိရတယ်ဆိုတဲ့တင်းတခုပေါ့မန္တလေးတက်လာအဲ့နောက်ခဏနေတော့ဘသူတွေတော့ဖမ်းပြီဘသူတွေတော့ဖမ်းပြီပေါ့နော်ကရားအေးကရင်အေးအော်ရီစသဖြင့်ဖမ်းပြီနောက်ဆုံးတကNRC CEC တွေဖမ်းပြီဘသူတွေပါပြီဆိုတဲ့တင်းနဲ့နောက်ဆုံးမှာတော့ဟလာနိုင်ငံတကာ TV တင်းကဖြစ်နိုင်သောအာဏာသိမ်းခြင်းဆိုပြီးသူကလာတယ်သူတို့ကဒါတော့အာဏာသိမ်းပြီလို့မပြောသေးဘူးပေါ့နော်အဲနောက်ဆုံး2021ဆိုတဲ့ဟာပေါ်လာတော့မှဖတ်ရတော့မှတရားဝင်အာဏာသိမ်းတယ်လို့ဟိုကြားတာပေါ့သို့တော်လည်းအဲ့တရားဝင်ဆိုတဲ့စကားလုံးမဖြစ်ခင်တည်းကကျွန်တော်ကြားလိုက်ရတဲ့တည်င်းမှာခံစားမှုကတော့ကျွန်တော်ဗမာဆိုစကားမှာပြုသူအပြစ်ဖြစ်သူအဟောင်းအခုတော့ပြုသူအသစ်ခံရသူအဟောင်းခံရသူမြည်ပြီးပြည်သူလူထုနဲ့တိုင်းပြည်ပဲဖြစ်ပါတယ်အဲ့တော့ခံရပြန်ပြီသိမ်းတဲ့လူတွေကတော့လူတော့ပြောင်းနေခံရတဲ့လူတွေကဒီတိုင်းပါပဲလို့ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျဟုတ်ကဲ့ဟုတ်ကဲ့
ကျောင်းတမုံတန
်ဟုတ
်အာနာသိမ်းတဲ့ဆိုတဲ့တရင်ကြတဲ့ချိန်မှာဆရာစီတယ်မှာပထမဦးဆုံးဖြစ်တဲ့ဟာဘာပါလဲဆရာ
ကျွန်တော်ကတော့စိုးစိုးတွေကသိမ်းမယ်လို့ကြော်တဲ့ထားတယ်ပေါ့နော်ဒါဗီမဲ့ဟာဒါသိမ်းတာဒီတရင်တွေကိုကြားလိုက်ရတဲ့အခါကျတော့ဆရာဝင့်နေပြောတာပဲသွားပြီးပဋိရတာပေါ့ဆရာကျွန်တော်တို့ဒီအချိန်မျိုးကိုကျွန်တော်တို့ပြောရင်မှလုံးတော့မြေခဲ့ပြီတဲ့။တောင်ဝက်တရားတပြည့်တယ်။သကလုံးနှလုံးပဲရှိတယ်။ဘာလဲဆရာလို့ပြီး။ Tree Trunk ဒါပဲ
။ဆက်စီတယ်မှာဆက်စီတယ်မှာအရင်ဆုံးဖြစ်လိုက်တာအဲ့ဒါပဲ
။ဒီစားလမ်းမပြီးဘူး။ မိုက်လုံးကြီးတဲ့ဇက်လန်ညီမတွေလူစားဝင်ပြီလားလို့ဆရာကြီးသခင်ပတ်တော်ကလွတ်လပ်ရင်းမရဘူးတိုက်ပွဲမှာတို့မှာစီယုံစာရမှာပေးခဲ့ဘူးတဲ့နော်လူစားဝင်ဖို့မလုပ်ခဲ့တဲ့အပြင်ကိုကျွန်တော်ခွေးစားဝင်ဖို့ပဲလုပ်တယ်လို့ပြောပါဦ
းဆရာတော်တင်းဆိုရင်ပြီးခဲ့တဲ့ရက်တွေတုန်းကဟလာဒီစစ်ကောင်းဆောင်ပိုင်းနဲ့ဒီကတော့ဘူဂျုံမှုကြီးမဲအောင်လိုင်းတို့အပိုင်းနဲ့ဒေါ်ဆန်းစုကြည်တို့အပိုင်းနဲ့ညှိကြတယ်ဆွေးနွေးကြတာဒါကျွန်တော်တို့အားလုံးဟိုတရင်ဝင်တင်မပြုနိုင်တဲ့နေရာနေရာတွေကျွန်တော်သိထားပြီးသားညှိကြတယ်ဆွေးနွေးကြတာဆိုတာသိကြတယ်ဆိုအဲ့ဒီသကဝိုင်းမှာထိုင်ပြီးတော့ညှိကြတာဆွေးနွေးကြတာကနေပြီးတော့ဘာကြောင့်အခုလောက်အထိအာနာသိမ့်နေဟလာတိုင်းကြီးကိုကြောက်တွင်းနဲ့ရောက်တဲ့အဆင့်ထိဖြစ်သွားရတယ်လို့ဆရာတော်တို့ဆွေးတွေးပါတယ်ဆရာဘယ်လိုမြင်ပါလဲ
ဟုတ်ကဲ့အာကျွန်တော်တို့ပြီးခဲ့တဲ့1988ကနေနောက်ပိုင်း2010မတိုင်ခင်အတွင်းမှာအမြဲတမ်းပြောကြတယ်အထူးသဖြင့်နိုင်ငံတကာနဲ့တခါမြန်မာလူမျိုးသုံးသက်သူတွေကပြောကြတယ်ဒေါ်အောင်ဆန်းစုကြည်အလွန်ကောင်းပါလေချော့ပြပါလားဆိုတဲ့ပြောဆိုမှုပေါ့နော်ကဲဒီတခါကိုအာနာသိန်းလောက်အောင်ဒီဖြစ်လောက်အောင်ဒေါ်အောင်ဆန်းစုကြည်သို့မဟုတ် NLD ခေါင်းဆောင်ပိုင်းကချော့မပေးခဲ့ဘူးလားဆိုတဲ
့မလိုက်ရောဘူးလား
မိကုန်တခုဟုတ်ကဲ့မလိုက်လျော်ဘူးလားအဲ့ဒီမှာအခုနောက်ဆုံးအခုချိန်ထိကြားရသိရတဲ့သတင်းအရာဆိုရင် NLD ဘက်ကတက်ဆွမ်းသလောက်လိုက်လျောမှုလုပ်ဖို့ဆင်သင့်ရှိခဲ့တယ်အဲ့ဒီဆင်သင့်ဆိုဒီမှာ2008ဖွဲ့စည်းပုံအောက်ကတက်ထားတဲ့အစိုးရ2008ဖွဲ့စည်းပုံအရရွေးချယ်ထားတဲ့ရွေးကောက်ပွဲရလက်ကန်ကြီးအခြေခံပြီးသူတို့ပြောပါလိမ့်မယ်သောသောလည်းပဲအဲ့ဒီကနေကြော်ပြီးတော့ဘောင်သို့မဟုတ်ဥပဒေသို့မဟုတ်စီကံသို့မဟုတ်အစင်လာကိုကြော်ပြီးတော့တောင်းဆိုမှုတွေရှိခဲ့လို့သားလေရင်ဒေါ်အောင်ဆန်းစုကြည်နဲ့အဲ့ဒီခေါင်းဆောင်မှုကလိုက်လျောတာမရှိဘဲနဲ့နောက်ဆုံးမှာတိုင်းပြည်ရဲ့အနာဂတ်အခုပေါ့နော်လက်ရှိပြစ်စုပါနဲ့အနာဂတ်ခါတကယ်ကံစိုးမုံမောင်ကြီးကိုကြပြင်းကြတဲ့အကြကိုဖြစ်သွားတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့
ဆရာတော်ဒမွန်သားဆရာကျွန်တော်နားလည်ပါတယ်ဆရာလည်းပြည်တွင်းနဲ့မပြတ်ဆရာမလည်းပြည်တွင်းဆက်သွယ်ရေးအများကြီးရှိပါတယ်ဆရာပြည်တွင်းဆရာမိတ်ဆွေတွေတင်ငယ်ချင်းတွေဆိုတာလည်းပဲတာဝန်ကြီးတွေယူထားကြတဲ့လူတွေပါဆိုတော့ NLD ကမလိုက်လျောတာလားတာလားတက်ကဘာရင်းနာတောင်းလို့မလိုက်လျောနိုင်ရတာလဲ NLD ကဘာကြောင့်မလိုက်လျောရလဲလူလူမနာအောင်လုပ်မယ်လို့တစ်လုံးပြောထားတဲ့ပါတီတစ်လုံးပြောထားတဲ့အစိုးရကအခုလိုမျိုးဖြစ်အောင်ဘာကြောင့် NLD ကမလိုက်လျောတာလဲဆရာဘာရင်းနာတက်ကတောင်းလို့ဆရာဘာသိ
ဘာလို့ကတော့ဟိုကျွန်တော်ဒီချက်တာနေပေါ့နော်ပူကြတယ်ပေါ့ဗျာတောင်းစော်နဲ့တံပရာကတင်းနေတယ
်ဘာတောင်းစော်ကကျွန်တော်တို့ဆရာတော
်ဘာအဲဘာတောင်းစော်လာတယ
်တင်းဟို
တောင်းစော်ကမေးလိုက်ပြန်တော့လည်းမသိဘူးဗျာနော်အဲ့တော့နောက်ပိုင်းမှာကျွန်တော်တို့ဒီဘုံပြန်ကြားရေးရထုတ်တဲ့စာကိုကျွန်တော်တို့သွားပြီးတော့တွေ့ရတယ်အဲ့ဒီစာပေါ့နော်အဲ့ဒီမှာဘာတောင်းလဲဆိုရင်သူကတက်ကမရလက်တွေကိုပြန်ပြီးတော့စစ်ဆေးဖို့ပြီးရွေးကောက်ပွဲကော်မရှင်မှာတံပရာကလူတွေကိုထည့်လို့အဲ့ဒီရေကောက်ပွဲကော်မရှင်အစ်စ်ကပဲမင်းချင်းတွေကိုပြန်စစ်ဖို့
ဒါဆရာရတဲ့ချက်လဲနော်ဆရာတိရတဲ့ချက်လဲ
ဟုတ်ကျွန်တော်ရတဲ့ချက်တဲ့ဆိုတာတက် NLD ရဲ့ဘုံပြန်ကြားရေးကနေမှရေးထားတာကိုကျွန်တော်တို့
ဟုတ်ကဲ့
ဆက်ရတာပေါ့နော
်ဟုတ်ကဲ့
ဆိုတော့ဒီဟာတွေကတော်တော်လိုက်ပြောဖို့တော်တော်ခက်တယ်ဒီတောင်းဆိုတဲ့သဘာဝပြောနေတဲ့သဘာဝပေါ့မင်းချင်းနဲ့မင်းမတမာမှုကိုချိန်ပြီးပြောတယ်ဒါကတိကျပြတ်တယ်နော်ဘာလို့လဲအခုမဲချင်းလို့ပြောတဲ့ကိစ္စကိုလော်ရယ်လေးနဲ့ဖြည့်ရှင်းလို့ရတယ်လူဆက်သားရှိတယ်ပြောတယ်ကောင်းပြီအနောက်နိုင်ငံတွေမယုံရင်မခွန်နဲ့အာရှကကိင်္ဂနာကျွန်တော်စင်းပညာရှင် statistician တွေခေါ်လိုက်လို့ရတယ်သူတို့ပြောနေတဲ့လူတွေတည်းကနေမှာကိုစားပြုနာတဲ့ sampling ကိုကျွန်တော်ယူလိုက်လို့ရတယ်နော် sampling ကိုယူလိုက်ပြီးတော့မှအဲ့ဒီ sampling မှာ live နေတာမရမြတဲ့မေးစရာမလိုဘူးခင်ဗျားနှစ်နေရာမှာမဲထည့်ခဲ့သလ
ား
လော်ရယ်လေးရဲ့အဲ့ဒီအခြေပေါ်မှာမူတည်ပြီးနိုင်ငံတကာကြားကနေမေးပါလိမ့်မယ်လွယ်လွယ်လေးဖြေရှင်းလို့ရနော်ဒါလုံးချင်တယ်ဆိုရင်ပေါ့အာနာသိမ့်ဖို့မဟုတ်ဘူးငါဒီရွေးတော်သားသားအ
ဲ့တော့ဆရာ
ကိုယ်ပါလိမ့်မယ်လို့
အဲ့တော့ဆရာကိုကျွန်တော်ဖြတ်မိမယ်တောင်းနာတွေကလွန်လို့လို့မလိုက်လျောနိုင်တာလားတောင်းနာတွေကမလွန်ဘဲနဲ့တောင်းဆန်းစုကြည်တို့ကမလိုက်လျောတာလား
တောင်းနာတွေကဥပဒေပေါင်းအတွင်းထဲကလုံမယ်လို့ဆိုလို့ရှိရင်ဥပဒေပေါင်းမှာကြက်ကင်ဖွံ့ဖြိုးရေးကမကျေနပ်တဲ့အကြောင်းကိုပြောလို့ရတယ်ဆွဆဲလို့ရတယ်မဲတင်းကြီးကိုလည်းတောက်ဆိုလို့ရတယ်ဟိုအောင်ပြကောင်းတာကဒီဖြစ်စဉ်ကြီးတစ်ခုလုံးမှာတပ်မတော်ခေါင်းဆောင်ကြီးကလည်းပြောနေတယ အဲ့တော့ကျွန်တော်တန်ရရှိတာကဒါမျိုးနိုင်ရင်တော့ငါတပရားလုပ်မယ်ကွာဆိုတဲ့ရိုက်ချက်တစ်ခုရရှိတာဟိုဒူရီယာလည်းအသားလေးလွတ်ပေးထားလိုက်တယ်လုပ်ပလေးကြီးသူ့စိတ်နဲ့သူ့ခံမယ်ငါတို့ကရလို့ရှိရင်ဝင်ကြီးတက်လုပ်မယ်ပေါ့အဲ့တော့အကောင်လုံးမြင်နေတာကိုတွေ့ရတယ်ခင်ဗျာကြည့်လိုက်လို့ရှိနော်ဒါကိုကအယူသားမှုတစ်ခုရှိနေတယ်ဗျပြီးရင်တပ်မတော်ကော်မတီဦးစီးချုပ်ကနော်ကျွန်တော်တို့ပျော်ပျော်ရွှင်ရွှင်ကြီးနဲ့ရုံရုံကြီးကြီးနဲ့မဲပေးတဲ့နေမှာပြောခဲ့တယ်
ဟုတ်တယ်
လက်ခံမယ်ရှုံးတဲ့သူလည်းလက်ခံရမယ်တော့လေအမသူကပြောခဲ့တာ
ဟုတ်တယ
်နော
်ဒီသူဆန္ဒကိုလေ့လာလိုက်နာရမယ်လို့လည်းပြောခဲ့
ရုံကြည်ဖို့ဆိုတဲ့ကိစ္စကတော့တော်တော်ကြီးခက်ခဲသွားပြီလေကျွန်တော်ပြောနေတာကဟု
တ်အ
ဲ့တော့ကိုရင်းကြီးဘွားပါသလားကိုဂျိုးကိုရင်းကိုတာကြီးမန်းချက်ကြီးမန်းချက်ပါသလားအ
ဲ
့တော့ဆိုလို့ရှိရင်အကြောင်းချာနေတာကလွဲပြီးကျန်တာဘာမှမဖြစ်နိုင်ဘူ
းဆိုတော့
အဲ့တော့အခုတည်းရေသားလို့ရပါတယ်ကျွန်တော်ခုနပြောသလိုပဲအဲ့ဒီလိုထင်လို့ရှိရင် okay ဘယ်လိုလဲအခုစရေးနေလဲရှိပြီလို့သူကပြောတယ်နာမည်ဒီပါပါမပေါ့ဗျာမဲစင်းထပ်ပြီးလို့ပြောတယ်ဟောနာမည်ပါရတယ် statistics ဆိုင်နေဒီရိုးဆက်ရှင်မသုံးတဲ့နိုင်ငံတကာအာရှကလူတွေပဲခေါ်လိုက် sampling ယူလိုက်ကိုစားပြုနိုင်တော့ sampling ယူလိုက်ပေးလိုက်လို့ရှိရင်
တကယ်တော့ဒီကိစ္စကဆရာပြောသလိုဆရာပြောသလိုရှင်းမယ်ဆိုရင်အလွယ်တကူရှင်းလို့ရတဲ့ကိစ္စ
ပြီးလို့ရတယ်ကြတယ
်မဲစင်းမာတဲ့ကိစ္စပဲဖြစ်ဖြစ်ဟလား
ဟုတ်ကဲ့အဲ့ဒီမှာတော့မဲတမမှုဖြစ်နေတယ်လို့ဆွဆွဲတဲ့အတွက်ကြောင့်မဲရင်မှားနေတယ်ဗျာမဲတမမှုကနှစ်ခါပြီးမှပဲဖြစ်နိုင်
ဟုတ်တယ်ဟုတ်တယ
်ဘာလို့လဲမဲလာပြီးတဲ့မှာကတော့ဘာမှမဖြစ်ဘူးဆိုတာသူတို့ပါတီဝင်တွေကိုလိုက်ကလဲလက်မှတ်ထိုးပြီးသား
ဟုတ်တယ်ဟုတ်တယ
်ဘာလို့လို့မရဟောအဲ့တော့ပြီးပြီးသားအဲ့တော့ဒါညမယိုးသားတာဘယ်သူလဲနှောက်နေတာဘယ်သူလဲတင်းတင်းလေးလောက်လိုက်ကြရအောင်ရွယ်ရွယ်လေးလောက်လိုက်ဆို
တော့မြမလူတို့အနေနဲ့ဒီလိုမျိုးစစ်တပ်ကအာဏာသိမ်းတဲ့အခြေအနေကိုဘယ်လိုတုံ့ပြန်သင့်ပါသလဲဆရာမြန်မာလူထုက900ကျရာမဲ့ကုရာမဲ့ဖြစ်နေပါပြီလားမြန်မာလူထုမှာကုမဲ့လူရှိပါသေးရလားဆရာ
ဘယ်လိုပြပြည်သူလူထုကိုကျွန်တော်တို့ဟိုသတင်းစကားတင်ပြတဲ့အခါမှာပြည်သူလူထုစိတ်ပျက်စေတဲ့သတင်းစကားမျိုးကျွန်တော်တို့မှာတင်ပါဦးအခုလူသမီးဒီလိုနေရမျိုးမှာပေါ့နော်အဲအတက်စီမဲ့တင်ဖြစ်တင်တာပေါ့တို့တော့အတက်စင်မဲ့တဲ့အခုချိန်ကြီးကျွန်တော်တို့မရှိသေးပါဘူး
။အင်တာဝန်နဲ့ဆရာ
တော့ပြီးဟုတ်ပါတယ်ခင်ဗျ။ကျွန်တော်လည်းအတက်အရွယ်ရတော့အာနာသိမ့်မှု၃ခုကျွန်တော်ဖြတ်ခဲ့ပါတယ်။1962မတ်လ2ရက်နေ့အာနာသိမ့်မှုတွေကျွန်တော်အလဲတန်းအထက်တန်းကြောင်သားတက်ခါသားကျွန်တော်တွေ့ခဲ့တယ်။အဲ့တော့ဗိုလ်ချုပ်ကြီးနေဝင်းရဲ့အာနာသိမ့်မှုကိုတိုင်းပြည်ရဲ့အစိတ်ပိုင်းတိတာတဲ့အစိတ်ပိုင်းအရေးအတွက်တစ်ခုလောက်ထိကြိုးဆိုခဲ့ကြတယ်ဗျ။ဘာပဲပြောပြောကြိုးဆိုခဲ့တယ်1988အာဏာသိမ်းမှုဟာလူထုကတော်တော်ဒေါသထွက်ခဲ့ပါတယ်ဒီတချီကဒေါသတဲ့ပို့ဆိုးတယ်ကျွန်တော်အဲ့ဒီအာဏာသိမ်းမှုသုံးခုကိုကြည့်ရင်အခုလောက်ညံ့တဲ့အာဏာသိမ်းမှုမရှိဘူးလို့ကျွန်တော်မြင်ပါတယ်အကြီးအသေးနောက်တခါအကြောင်းပြချက်ခံလို့မှုနောက်တိုင်းပြည်ဟာအဲ့လိုစစ်တပ်ဝင်ရလောက်အောင်သို့မဟုတ်တခုခုကနေဝင်ရလောက်အောင်အချိန်လေးကြီးရောက်နေတာမဟုတ်ဘဲနဲ့9နှစ်9နှစ်ပတ်ဝန်းကျင်လောက်နောက်10နှစ်ထိပြောလို့ရပါတယ်ကျွန်တော်တို့ဟာအတက်ပိုင်းဂရမြင်းပြောရင်ပေါ့နော်အတက်ပိုင်းကိုရောက်နေတဲ့ကာလမှာမြုံစာကြီးကျွန်တော်တို့အာဏာသိမ်းတဲ့ချင်းဟာအညာဆုံးအာဏာသိမ်းမှုပေါ့နော်အဲ့ဒီအပေါ်မှာပြည်သူလူထုကိုပြည်သူလူထုကိုကျွန်တော်တို့ကဟိုကျွန်တော်တို့လို့အဝေးနေတဲ့လူတွေတဲ့ပြည်သူကတကယ်ကိုသိတယ်တကယ်ကိုခံစားရတယ
်ဆရာကိုမောင်တန်းလူထုဒီအချိန်လေးကိုလက်တွေ့ကြုံနေရတဲ့လူထုကဘယ်လိုမြင်သင့်ပါသလဲလူထုကိုဆရာဘယ်လိုစကားများပါသင်ပါသလဲဆရာ
အခုဒီ NLD ရဲ့2020ရေကောက်ပွဲကျင်းနေဆိုတာမှာတော့2015ကျော်ကကျင်းနေဆိုတာမှာဒီမှချက်ကြီးတယ်မဟုတ်ဘူးအမြင်ချက်ကြီးတယ်မှာအာနာရှင်စနစ်အဖြစ်ပေါ်ရေးဆိုတာကြီးမားတဲ့စီမံချက်ကြီးတစ်ခုတည်းရှိတယ်။ဒါ NLD ကိုထောက်ခံရအောင်ထောက်ခံ။ပြီးတော့ဒေါက်တာစုကြည်ရဲ့စာဆိုပြီးကျွန်တော်တို့ခုနောက်တွေ့ရတယ်ပေါ့နော်။
ဟုတ်ကဲ့
။တပင်းနဲ့ဦးဝင်းထိန်တို့ဘာလို့အစမီဒါစာဟုတ်တယ်ဆိုပြီးထောက်ခံနေတာရှိတယ်။အာနာရှင်စနစ်ကိုဆန့်ကျင်ရမယ်လို့ဆန့်ကျင်ကြပါဆိုပြီးဒါဆော်ဩခဲ့တယ်ဗျ။အဲ့တော့ဘလို့ဆန့်ကျင်မလဲ။ဘလို့ပုံစံနဲ့ဘယ်ချိန်မှာဆန့်ကျင်မလဲ။နော်ဒါကစန့်ကျင်ကြမဲ့လူတွေရဲ့အလုပ်ပြကျွန်တော်ဒါဘာလို့ပြောရတာလဲဆိုရင်ဒီကျွန်တော်တို့ဒီလူမှုမီဒီယာလူမှုကွန်ရက်ဒီပေါ်မှာတက်ရှိလို့ရှိရင်ဟာမထွက်နဲ့နော် နော်ဒါသူတို့ဝင်နေဝင်သွားမယ်နော်ဒါခင်ဗျားတို့မဟုတ်ဘူးပြောနေတဲ့လူတွေကျွန်တော်ပြောချင်တာခင်ဗျားတို့အလုပ်မဟုတ်ဘူးခင်ဗျားတို့ကဆန့်ကျင်မှလည်းမဟုတ်ဘူးဆန့်ကျင်တဲ့လူတွေကဘယ်ချိန်မှဆန့်ကျင်တယ်ဘယ်နေရာမှဆန့်ကျင်တယ်ဘယ်လိုဆန့်ကျင်မလဲသူတို့ဆုံးဖြတ်လိုက်တယ်ခင်ဗျားတို့မနှောက်ယှက်ပါနဲ့ဒါကျွန်တော်ပြောချင်တာနံပါတ်1နော်နံပါတ်2နော်နံပါတ်1နိုင်ငံတကာလှုပ်ရှားမှုအရေးကြီးတယ်ကျွန်တော်နိုင်ငံတကာလှုပ်ရှားဘာလို့လဲဗမာပြည်ကူးပြောင်းကိုအိုဘားမား administration အိုဘားမားအစိုးရကပုံစံထားမဲ့စံပြရမဲ့ model position ပြောခဲ့အခုဖြစ်လာပြီစံပြရမဲ့အရေးယူမှုမျိုးကိုကျွန်တော်တို့လိုချင်တယ်ဒါနိုင်ငံတကာလှုပ်ရှားမှုကပြောဖို့လိုအပ်ပါတယ်နော်ကျွန်တော်တို့ဒါမဟုတ်လို့ရှိရင်ကြာမယ်အဲ့တော့ထိရောက်တဲ့အရေးယူမှုမျိုးဝိုင်းဝန်းစဉ်းစားဖို့လိုတယ်နိုင်ငံတကာအနေထားတွေကအကြောင်းမျိုးမျိုးရှိနေတယ်เนาะတို့တော့တရုတ်ပြည်ရဲ့တောက်ရှာမှုเนาะတရုတ်ပြည်ကအခုကျွန်တော်တို့ NLD နဲ့ပါတီချင်းဆက်ဆံရေးဆက်ဆံမှုရှိတာလေဤရောဤရောနဲ့ပြီးသွားမှာတော့မဖြစ်သင့်ဘူးဒါဘာလို့ပြောတာလဲဆိုတော့တရုတ်ပြည်ရုံးကဗမာသာတတ်တဲ့လူတွေကြားသိချင်လို့ပြောတာဒါလိုအပ်တယ်
အော်ဆိုနေပြီ
โอเค
ကျွန်တော်တင်စီဒါတော့တောင်းပန်သူရဲ့ကျေးဇူးတင်ပါတယ်ခင
်ဗျာโอเคခင်ဗျာ
ကိုကြည်ကျော်သိန်းဆွေးတွေ့တင်ပြခဲ့တာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းကနေပြီးတော့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်ဖွင့်ပေးနေပါတယ်ဒီကနေ့မြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေကိုပြန်ပြီးတော့တင်ပြရမယ်ဆိုရင်တော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုဖွဲ့စည်းလိုက်ကြောင်းမကြခင်တုန်းကပဲဒီတမရော်ကာကွယ်ဦးစည်းချုပ်ကကြေညာချက်ထုတ်ပြန်ပါတယ်အဲ့ဒီထဲမှာဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဥက္ကဋ္ဌဒုတိယဘုကြုံမှုကြီးစိုးဝင်းကဒုတိယဥက္ကဋ္ဌအဖြစ်ဆောင်ရွက်တယ်ဆိုပြီးတော့ကာကွယ်ရေးဦးစီးချုပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုလိုမျိုးဒီမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့ပုံမှာနိုင်ငံတကာကတော့ဆက်ပြီးတော့ဝေဖန်ကန့်ကွက်နေကြပါတယ်မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအခုမကြခင်မှာပဲအရေးပေါ်ဆွေးနွေးမှာပါငြိမ်းချမ်းရေးနဲ့လုံခြုံရေးကိုရေရှည်ထိခိုက်မဲ့စစ်အာဏာသိမ်းတဲ့ကိစ္စကိုတုံ့ပြန်ဖို့အတွက်ဆွေးနွေးမှာဖြစ်တယ်ဆိုပြီးလုံခြုံရေးကောင်စီရဲ့လက်ရှိဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာပြည်ထောင်စုအမတ်ကြီး Barbara Woodward ကပြောကြားထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့လို့ရကြောင်းလိုအပ်ရင်မြန်မာပေါ်တန်ခတ်အရေးယူမှုတွေပြန်လည်ချမှတ်သွားဖို့စဉ်းစားသုံးသပ်သွားမယ်လို့ American အစိုးရကလည်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံကဒီမိုကရေစီစနစ်ခိုင်မာအောင်လို့ဆောင်ရွက်မှုတွေနောက်ကျောင်းပြန်လှည့်သွားတဲ့အတွက် American အနေနဲ့မြန်မာနိုင်ငံအပေါ်တန်ခတ်ပိတ်ဆို့နိုင်ဖို့ဥပဒေတွေကိုချက်ချင်းပြန်သုံးသပ်ဖို့ဖြစ်လာတယ်လို့ထိုက်တဲ့နဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့လိုလိမ့်မယ်လို့ American သမ္မတ Joe Biden ကကြေညာချက်မှာထုတ်ပြန်ထားပါတယ်။အခြားနိုင်ငံတွေနဲ့လည်းဒီအလားတူဆောင်ရွက်ဖို့တိုက်တွန်းနေဒေတာရင်းနဲ့နိုင်ငံတကာကမဟာမိတ်တွေအားလုံးနဲ့မြန်မာအရေးဘယ်လိုဖြေရှင်းမလဲဆိုတာကိုအနီးကပ်ဆွေးနွေးနေတယ်လို့ AMRO ပြောခွင့်ရဂျန်ဆာကီကလည်း AMRO သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံတွေကဒီဩဇာညောင်းတဲ့လွှတ်တော်အမတ်တွေကလည်းမြန်မာစစ်တပ်အာဏာသိမ်းတဲ့လို့ရက်ကိုစိုးရိမ်ကြောင်းနဲ့ဖမ်းထားတဲ့နိုင်ငံရေးကောင်စံတွေကိုပြန်လွှတ်ပေးဖို့အတွက်သဘောထားကြေညာချက်တွေထုတ်ပြန်ထားကြပါတယ်။အခုလိုမျိုးနိုင်ငံတကာကဒီမြန်မာနိုင်ငံအခြေအနေပေါ်မှာစိုးရိမ်မှုတွေရှိနေချိန်မှာနိုင်ငံတော်အတိုင်ပင်ခံတောင်ဆန်းစုကြည်ကတော့ဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရဆဲဖြစ်ပါတယ်။တမ်မတော်ကအာဏာသိမ်းတာကိုပြည်သူလူထုအနေနဲ့လုံးဝလက်ခံမဲ့တခဲနဲ့ဆန့်ကျင်ကြဖို့တိုက်တွန်းထားတဲ့တောင်ဆန်းစုကြည်ရဲ့ပြည်သူတို့ပန်ကြားချက်ထဲမှာပြည်သူသားလျင်အဓိကဖြစ်တယ်လို့ပြောကြားထားပါတယ်ဒီစာဟာဒေါန်ဆန်းစုကြည်ရေးတဲ့စာအစစ်အမှန်ဖြစ်တယ်ဆိုတာကို NLD ပါတီတဘာပတိအဖွဲ့ဝင်ဦးဝင်းထိန်က RFA သတင်းဌာနကိုပြောကြားထားပါတယ် NLD ပါတီကိုမဲပေးခဲ့တဲ့ပြည်သူတွေအနေနဲ့ဒီအခြေအနေပေးတိုင်းမှာပြည်သူလူထုတရက်လုံးကစန့်ကျင်နေဆိုတဲ့ဆန္ဒပြခြင်းမျိုးနဲ့ပြဖို့လိုအပ်တယ်ဆိုပြီးတော့ဦးဝင်းထိန်ကနေပြီးတော့ NLD ရုံးမှဒီကနေ့လည်းပြောကြားခဲ့ပါတယ်ပြည်ရင်းမှာဒီလမ်းပေါ်ထွက်တန်းကွက်ဆန္ဒပြမှုတွေမရှိပေမဲ့လည်းအာဏာသိမ်းတာကိုကန့်ကွက်တဲ့ဆန္ဒထုတ်ဖော်မှုတွေအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုမလုပ်တဲ့လှုပ်ရှားမှုတွေကိုလုပ်နေကြပါတယ်။ဒီကနေ့ရန်ကုန်မြို့ကနေတချို့မှာဖျောင်းတိုင်းမီးထွန်းတာတွေတံပုံးတီးဆန့်ကျင်လှုပ်ရှားမှုတွေအခုညပိုင်းမှာရှိခဲ့ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့အင်ကာနေ့ညပိုင်းအတန်လှည့်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်ဖွင့်ပေးနေတာဖြစ်ပါတယ်။အခုညအတွက်အစီအစဉ်ထုတ်လုပ်ရမှုကတော့မတ်ဆုမွန်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ပါ။ကျွန်မကတော့စုမြတ်မော်ပါရှင်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နောက်ဆုံးအခြေအနေတွေကိုတရားသမျှ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာဖော်ပြပေးနေပါတယ်။ TV နဲ့ Radio အတန်းနဲ့အစီအစဉ်တွေမှာလည်းသတင်းတွေတုံ့တက်ချက်တွေကိုထုတ်ပြန်ပေးနေပါတယ်ရှင်။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မစုမြတ်မော်ပါ
This program has come to you from the Voice of America, Washington.